Welcome to the Voice of America in Burmese.
Mingala nya jam ma to ta shin nya shin. American pi dang su myo ro Washington DC ga ni VOA America atan ye 2020 khu ne Noe Mala 29 ye taok ja ne nya bai season ne go Myanmar san naw chain nya 990 na chi line to meter 1925 30 ne line lambda 190 ro ga ni thau lwin ni ba bai shin.မနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တဲ့တွေကိုတင်ပြသွားမှာပါ။နိုဝင်ဘာ3ရက်နေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာ Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲ့အများစုကိုရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကရရှိခဲ့တာကြောင့်လာမယ့်ဇန်နဝါရီလ20ရက်နေ့မှာသမ္မတအဖြစ်ကျန်သစ္စာကျင်းဆိုတော့မှာပါ။သမ္မတဒိုနယ်ထရမ့်ကတော့မဲမတမမှုတွေအကြီးကျယ်ရှိခဲ့တဲ့ဆိုပြီးခိုင်မာတဲ့သက်သေထောက်ထားမပြပဲဆက်ပြီးတော့ပြောဆိုနေပါတယ်
။ Just say certainly I will. Certainly I will. And you know that.
ပြည်နယ်ကိုယ်စားလှယ်မဲတွေရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကရခဲ့မယ်ဆိုရင်အိမ်မျိုးတော်ကနေသူထွက်ခွာသွားမယ်လို့သမ္မတထရမ့်ကသတင်းထောက်တွေကိုကြာတာပြင်းနေကပြောဆိုသွားတာဖြစ်ပါတယ်။ဒါပေမဲ့လည်းလက်ရှိအနေထားအရသူရှုံးနေတာကိုလက်ခံဖို့ခက်ခဲကြောင်းပြောဆိုခဲ့တဲ့သမ္မတထရမ့်ကမစ္စတာဘိုင်ဒန်ရဲ့ကြမ်းသစ္စာကျင်းဆိုပွဲကိုတက်မလားဆိုတဲ့သတင်းထောက်ရဲ့အမေကိုတော့ဖြေမသွားပါဘူး။ရွေးကောက်ပွဲအနိုင်ရဖို့ကိုယ်စားလှယ်မဲ290လိုအပ်တာမှာမစ္စတာဘိုင်ဒန်က306မဲရထားတယ်လို့သမ္မတထရမ့်က232မဲရထားတာဖြစ်ပါတယ်။အမေရိကန်ဘိုးထောက်လိုင်းရေးအေဂျင်စီ CIA အရာရှိတဦးခုရပိုင်းတွင်အတွင်းဆိုမားလီးယားနိုင်ငံမှာအသက်ခံခဲ့ရတယ်လို့အမေရိကန်သတင်းမီဒီယာတွေကကြာတာပြင်းနေမှာဖော်ပြကြပါတယ်။ဘလို့သေဆုံးခဲ့ရတယ်လဲဆိုတဲ့အသေးစိတ်အချက်တွေကိုတော့မပြောကြပါဘူး။အဲ့ဒီဝါရင်အရာရှိဟာ CIA ရဲ့အထူးလှုပ်ရှားမှုများဌာနကဖြစ်တယ်လို့ The New York Times သတင်းစာကြီးကပြောပါတယ်။အဲ့ဒီဌာနဟာ CIA လုပ်ငန်းတွေထက်ကအနည်းအများဆုံးလုပ်ငန်းတွေကိုလှုပ်ဆောင်တဲ့လက်နက်ကိုင်ဌာနကွဲတစ်ခုဖြစ်ပါတယ်။CNN သတင်းဌာနကတော့အဲ့ဒီအရာရှိဟာပြီးခဲ့တဲ့တပတ်ကစစ်စင်ရေးတခုမှတရားရပြီးတည်ဆုံသွားတယ်လို့ဖော်ပြပါတယ်။ CIA ဘက်ကတော့ဒီတည်ဆုံမှုနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။အကြမ်းဖက်အစွန်းရောက်တွေကိုချေမှုန်းရေးအတွက်2008ခုနှစ်မှာအမေရိကန်ကကြိုတင်စီစဉ်ထားတဲ့အတိုင်းဆိုမားလီးယားနိုင်ငံမှာစစ်ဘက်တင်နာတွေပေးဖို့ El Shabaab စစ်သွေးကြွတွေကိုအကြမ်းဖက်မှုတမ်းမြတ်ချေမှုန်းရေးဆောင်ရွက်ဖို့အမေရိကန်စစ်ဘက်တပ်ဖွဲ့ဝင်900ဆစ်လို့ထားတာပါ။ကမ္ဘောဒီးယားနိုင်ငံမှာနိုင်ငံတော်တစ္ဆာဖောက်မှုဆွဲချက်နဲ့အတိုက်အခံတရားကြော်ကိုကြာတာပြင်းနေကကြားနာဆစ်ဆစ်ပြီးနောက်ထပ်ယုံကြည်ကိုတော့လာမယ့်နှစ်ထဲရွှေ့လိုက်ပါတယ်။ဒါဟာနိုင်ငံရေးပြိုင်ဖက်တွေအပြော့သွားအောင်ဝန်ကြီးချုပ်ဟွန်ဆန်ကလှုပ်သားဆိုပြီးကြည်ကြဲပြင်းပြဝေဖန်နေကြပါတယ်။ဖျက်သိမ်းခံရတဲ့ CNRP ပါတီနဲ့ပတ်သက်နေတဲ့လူ123ဦးကိုကြာတာပြင်းနေမှာလာရောက်တရားရင်ဆိုင်ဖို့ဆင့်ခေါ်ထားပေမဲ့34ဦးပဲရောက်လာတာပါ။သူတို့ထဲကအများစုကပြပမှာရောက်နေပြီးတော့မျှတမှုရှိတဲ့တရားရေးဖြစ်မှာမဟုတ်ဘူးလို့ပြောပါတယ်။ဒီအမှုကိုနှစ်တုပ်ခွဲပြီးတော့ဇန်နဝါရီနဲ့မတ်လမှာကြာတာဖို့တရားသူကြီးတွေဆုံးဖြတ်ခဲ့ကြောင်းလက်ထောက်အစိုးရရှင်းနေလည်းဖြစ်တဲ့တရားရုံးပြောခွင့်ရသူကခ်ကင်မလောင်းကပြောပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ဖနွန်ပင်မြို့တရားရုံးကိုတရားစွဲခံရသူတွေရောရုံးဝန်နှံတွေပါရောက်လာပေမဲ့တရားရုံးထဲမှာလူသိမ့်များတဲ့အတွဲဆိုပြီးတည်င်းဌာနတွေကတော့ဝင်ခွင့်မရပါဘူး။CNRP ပါတီကောင်ဆောင်ကင်ဆူခါကိုတော့2018ရွေးကောက်ပွဲမတိုင်ခင်မှာပဲဖမ်းဆီးခဲ့တဲ့အတွက်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ CPP ပါတီကလွှတ်တော်အမတ်နေရာအလုံးကိုအနိုင်ရခဲ့တာပါ။ဝန်ကြီးချုပ်ဟွန်ဆန်ကိုရာထူးကဖယ်ရှားဖို့အမေရိကန်နဲ့ပူးပေါင်းပြီးကြံစည်မှုဆွဲချက်နဲ့အတိုက်အခံကောင်ဆောင်ကင်ဆူခါကိုဖမ်းဆီးထားတာပါ။အဲ့ဒီဆွဆွဲချက်ကိုကင်ဆူခါကရောအမေရိကန်ကပါညှင်းဆိုထားပါတယ်။ထိုင်းနိုင်ငံမှာအစိုးရကတမတ်ထားတဲ့လုခအနှုံထအတိုင်းအပြည့်မရကြတဲ့အထက်ချုပ်ဆက်ရုံအလုပ်သမားတွေအနေနဲ့ရော့ကျင်းငွေအဖြစ်အမေရိကန်ဒေါ်လာ6,900နဲ့ညီမျှတဲ့ထိုင်းဘတ်ငွေ3,000ကိုအလုပ်ရှင်အပါအဝင် Starbucks နဲ့ Walt Disney လိုကုမ္ပဏီကြီးတွေစီကနေရဖို့ရှိပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကဆက်ရုံတွေမှာလုကင်နေကြတဲ့မြန်မာအလုပ်သမားအတော်များများဟာအနှိမ့်ဆုံးတစ်နေ့လောက်အားခဘတ်ငွေ330မရတာကို Reuters သတင်းဌာနက2019 September လမှာစုံစမ်းတွေ့ရှိခဲ့တာပါ။အစိုးရတာဝန်ရှိသူတွေမနစ်ကဝင်ရောက်စစ်ဆေးခဲ့တဲ့စက်ရုံတစ်ခုရဲ့ပိုင်ရှင်ကတော့အဲ့ဒီကအလုသမာ26တို့ကသူတို့ရဖို့ရှိတဲ့ဘတ်ငွေ 3,500 ကိုပေးဖို့တရားစွဲဆိုခဲ့တာပါ။ဒါပေမဲ့လည်းပိုင်ရှင်ဖက်ကဘတ်တသန်းပဲယောချေးပေးဖို့တတ်နိုင်တဲ့အတွက်ဒီပမာဏနဲ့ကြေးဖို့ဒီလအထက်မှာပဲသဘောတူညီခဲ့တယ်လို့အလုသမားတွေဖက်ကရှေ့နေလိုက်ပေးနေတဲ့ HRDF အဖွဲ့ရှေ့နေ Jared Monsiri ကပြောပါတယ်NGO အဖွဲ့တွေတွေ့ဆုံမေးမြန်းချက်အရာအလုပ်သမားတွေဟာ Universal Studio အပြင်ပြည်ထောင်နိုင်ငံရဲ့အကြီးဆုံး Tesco ကုမ္ပဏီအတွက်အဖို့အထည်တွေချုပ်လုပ်ပေးနေတာပါ။အဲ့ဒီကုမ္ပဏီတွေကတော့သူတို့ကိုပစ္စည်းပေးသွင်းနေသူတွေသမမဟုတ်မိဖက်လောက်ကင်နေသူတွေကကုမ္ပဏီဖက်ကခွင့်မချက်နဲ့မဟုတ်ဘဲနဲ့သင့်ခံစာချုပ်နဲ့လောက်ကင်နေတာလို့ပြောပါတယ်။ Disney, Starbucks နဲ့ Tesco ကုမ္ပဏီတွေဖက်ကလည်းနှစ်နာခဲ့တဲ့အလုပ်သမားတွေကိုယောကျေးပေးဖို့တိတိပတ်ထဲမှာပဲသဘောတူညီခဲ့ပါတယ်။ မြဝတီတစ်ဖက်ကမဲဆောက်မြို့ကဆက်ရုံအလုပ်ရုံပေါင်း430ကျော်မှလုပ်ကိုင်နေတဲ့အလုပ်သမား4,000ကျော်ထဲမှာမြန်မာရွှေ့ပြောင်းအလုပ်သမားအများစုပါဝင်တာပါ။အဲ့ဒီဒေသကအလုပ်သမားတွေကိုတွေးဆမေးမြန်းထားတာအပါအဝင်လေလာစမ်းစစ်ထားချက်အရာအနှိမ့်ဆုံးလှုပ်အားခမပေးတဲ့ဆက်ရုံပေါင်းတထာစင်းနီးပါရှိမယ်လို့ HRDF နဲ့ MAP Foundation တို့ကခန့်မှန်းထားပါတယ်။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံကနေတောက်ချာနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးပြည်နယ်ဖြစ်တဲ့ Victoria ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်ထပ်မဖြစ်တာ28ရက်ရှိသွားပြီဖြစ်တယ်လို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကဒီနေ့ပြောလိုက်ပါတယ်။နိုင်ငံတွေကတချို့နေရာတွေမှာကူးစက်မှုတချို့ရှိနေသေးပေမဲ့လည်း Victoria ပြည်နယ်အနေနဲ့28ရက်သတိုက်ကူးစက်မှုမရှိအောင်လုပ်နိုင်လိုက်တာပါ။ဗိုင်းရပ်စ်ကူးစက်မှုတွေကိုအောင်မြင်စွာထိန်းချုပ်နိုင်တဲ့အတွက်အတော်များများကချီးကျူးနေကြတယ်လို့ဩစတြေးလျနိုင်ငံရဲ့ပြည်ထောင်စုကျန်းမာရေးဝန်ကြီး Greg Hunt ကပြောပါတယ်
။ The outside world is not a safe place. We see that the outside world beyond Australia's borders has enormous
ဒီမှာကဘာမှာတော့ဗိုင်းရပ်စ်အတွက်စိတ်မချပါဘူး။ဩစတြေးလျနိုင်ငံပြည်ပမှာကူးစက်မှုအရေအတွက်ကအများများနေတာကြောင့်ကျွန်တော်တို့အနေနဲ့ COVID-19 ရောဂါကိုအနည်းဆုံးတော့လာမယ့် 2021 ခုနှစ်အထိထိန်းထားနိုင်အောင်လုပ်ရပါမယ်။တချိန်တည်းမှာပဲဩစတြေးလျနိုင်ငံအနေနဲ့ဗိုင်းရပ်စ်ကူးစက်မှုတွေကိုကောင်းကောင်းထိန်းချုပ်နိုင်ခဲ့ပါတယ်။ကျွန်တော်တို့မှာရင်းနှီးစရာတွေခြေကွဲဝန်းနှီးစရာတွေရှိခဲ့ပေမဲ့ကမ္ဘာနိုင်ငံတွေကတော့ဩစတြေးလျနိုင်ငံကိုကြည့်ပြီးအများစုကဩစတြေးလျနိုင်ငံလိုဖြစ်ချင်နေကြတယ်လို့ Mr. Hunt ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတော့မနေ့ကသာရင်းနှီးကကူးစက်သူ 38,000 ကျော်၊သေဆုံးသူ 2,300 နီးပါးနဲ့ဆေးရုံတက်ရသူ 9,500 လောက်ရှိခဲ့ပါတယ်။ရုရှားနိုင်ငံမှာတော့မနေ့ကကူးစက်သူ 15,489 ယောက်နဲ့နေ့စဉ်ကူးစက်မှုမှာအများဆုံးစံချိန်တင်ခဲ့ပါတယ်။ဂျာမနီမှာတော့မနေ့ကသေဆုံးသူ400လောက်ရှိခဲ့ပြီးသူသပေါင်းသေဆုံးသူ15,000ကျော်သွားပြီဖြစ်ပါတယ်။ဂေါ်တောမှာတော့ကူးစက်သူ 60.8 သန်းရှိသွားပြီဖြစ်ပြီးတော့ဗိုင်းရပ်စ်ကြောင့်သေဆုံးသူကတော့ 1.4 သန်းကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ569ယောက်ထပ်မံတွေ့ရှိတာကြောင့်နေ့စဉ်ကူးစက်မှုမှာ900ကျော်တာ၂ရက်သက်တိုက်ရှိသွားပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူ32,889ယောက်နဲ့သေဆုံးသူ516ယောက်ရှိတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဂျပန်အဂရီနာရိုဟီတိုနဲ့မိသားစုကတော့အခုနှစ်မှာနန်းတော်လေးသားဆောင်ကနေနှစ်သက်ကူနှုတ်ခွန်းဆက်တာမျိုးလုပ်တော့မှာမဟုတ်ပါဘူး။ဂျပန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေပြီးဒီပေါ်မှာစိုးရိမ်မှုတွေရှိတာကြောင့်ဂျပန်အဂရီကနှစ်စဉ်ဇန်နဝါရီ၂ရက်နေ့မှာလုပ်လို့ရှိတဲ့နှစ်သက်ကူနှုတ်ခွန်းဆက်တာကိုမလုပ်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဂျပန်အဂရီနန်းတော်ကဒီနေ့မှာကြေညာချက်ထုတ်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းဗိုင်းရပ်စ်ကူးစက်သူ43,082ယောက်ရှိခဲ့ပြီးတော့ကူးစက်မှုနှုန်းလန်းပုံမှန်ကျဆင်းလာနေပါတယ်။အခုဆိုရင်နေ့စဉ်ကူးစက်မှုနှုန်း5,000အောက်ရောက်တာရက်20ဇက်တိုက်ရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့ညူဒေလီမှာတော့လွန်ခဲ့တဲ့24နှစ်အတွင်းကူးစက်သူ9,400ရှိတာကြောင့်ယူဒေလီမြို့မှာညမထွက်ရအမိန်ထုတ်ပြန်ဖို့အတွက်အာဏာပိုင်တွေကစဉ်းစားနေပါတယ်။အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း 9,300 သန်းကျော်ရှိပြီးတော့အမေရိကန်ပြည်ရင်ကဘာမှဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ဟာဗိုင်းရပ်စ်ကူးစက်မှုတွေကိုတိုက်ဖြတ်ဖို့လှုံ့ဆော်တဲ့အစိပ်ပိုင်းတရက်အနေနဲ့လူနှစ်ယောက်ကိုကွပ်မျက်ဖို့အမိန်ပေးခဲ့တယ်လို့ပြောရမ်းမြို့မှာလည်းလူတွေကိုပြင်မထွက်ပဲအိမ်ထဲမှာပဲနေကြဖို့နဲ့ပြည်လဲပြည်မှာငါးဖက်နာတွေမလုပ်ဖို့အမိန့်ထုတ်ခဲ့တယ်လို့တောင်ကိုရီးယားထောက်လိုင်းအေဂျင်စီတွေကလွှတ်တော်အမတ်တွေကိုဒီနေ့မှပြောလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်ဟာကေယောဂါနဲ့အဲဒါကြောင့်ဖြစ်လာမဲ့စီးပွားရေးရိုက်ခတ်မှုတွေကိုဟန်တားနိုင်ဖို့အတွက်ကျိုးကျောင်းစီလျော်မှုမရှိတာတွေကိုလုပ်နေပြီးတော့အလွန်ကြုံဒေါသထွက်နေတယ်လို့လည်းထောက်လိုင်းအဖွဲ့ကိုကူကားပြီးတော့တောင်ကိုရီးယားလွှတ်တော်အမတ်တွေကပြောပါတယ်။မြောက်ကိုရီးယားငွေလဲနှုန်းကျဆင်းတာနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတယောက်နဲ့ဒီဘကုံပစ္စည်းဝယ်ယူတဲ့နေရာမှာအစိုးရရဲ့စီးမျက်နှာကိုချိုးဖောက်တဲ့ရေးပါတဲ့အစိုးရတာဝန်ရှိသူတဦးကိုမြောက်ကိုရီးယားအစိုးရကကွပ်မျက်လိုက်တယ်လို့လွှတ်တော်အမတ်ဟာဒီကျွန်းကပြောပါတယ်။ဒါပြင်ပလဲရေလန်းကနေဗိုင်းရပ်စ်ကူးစက်မှုတွေဖြစ်မှာကိုကာကွယ်တဲ့အနေနဲ့ငါးဖန်းနာနဲ့စားချက်တာတွေကိုမြောက်ကိုရီးယားဘက်ကတားမြစ်ထားတယ်လို့တောင်ကိုရီးယားထောက်လိုင်းကလွှတ်တော်အမတ်တွေကိုပြောပါတယ်ခင်ဗျာ။ကမ္ဘာကျော်ဘောလုံးသမားဒီအေဂိုမာရာဒေါနာရဲ့နာယေခန္ဓာကိုမနေ့ကြာသပတေးနေ့ကကျင်းပခဲ့ပြီးတော့မြေမြုပ်တင်းကျုပ်ခဲ့ကြပါတယ်။မိသားစုဝင်တွေနဲ့တီးတန့်ကျင်းပတဲ့မာရာဒေါနာရဲ့နာယေခန္ဓာကိုလူနာရာစင်ပဲတက်ရောက်ခဲ့တာဖြစ်ပါတယ်။ဂျာဒန်ဘယ်လာဗစ်ချာတုတ်သားမှာလုပ်တဲ့ဒီနာယေခန္ဓာကိုမိသားစုဝင်တွေနဲ့အလွန်နီးစပ်တဲ့မိတ်ဆွေတငယ်ချင်းတွေပဲ တယောက်ခွင့်ရခဲ့တာဖြစ်ပါတယ်မာရာဒေါနာရဲ့ရုပ်အလောင်းကိုတော့သူ့ရဲ့မိဘနှစ်ပါးရဲ့အုတ်ဂူပေးမှမြှုပ်နှံခဲ့တာပါစောပိုင်းတုန်းကတော့မာရာဒေါနာရဲ့ရုပ်အလောင်းကိုအာဂျင်တီးနားပြည်သူတွေနောက်ဆုံးနှုတ်ဆက်ဂုဏ်ပြုနိုင်ဖို့အတွက်သမရအိမ်တော်မှာနိုင်ငံခေါင်းဆောင်တွေကိုဂုဏ်ပြုသလိုမျိုးလုပ်ခဲ့ကြပြီးတော့လူတွေလည်းတောင်းနဲ့ချီပြီးတော့တယောက်ဂုဏ်ပြုခဲ့ကြပါတယ်မနက်6နာရီကနေစပြီးတော့12နာရီကြာအာဂျင်တီးနားပြည်သူတွေဂုဏ်ပြုခဲ့ကြပြီးတဲ့နောက်မှာမနေ့ညနေ6နာရီကျော်မှာတော့မာရာဒေါနာရဲ့မိသားစုကသူ့ကိုမြုပ်နှံဖို့လုပ်ခဲ့တာကြောင့်အတော်များများလဲနောက်ဆုံးနှုတ်ဆက်ခွင့်မရဘဲဖြစ်ခဲ့ပါတယ်။မာရာဒေါနာရဲ့ရုပ်လောင်းကိုနောက်ဆုံးနှုတ်ဆက်ဖို့တန်းစီစောင့်နေတဲ့သူတွေကိုရဲကတားဆီးပြီးတော့ပေးမဝင်တော့တာကြောင့်ရဲတွေနဲ့ပြည်ပခဖြစ်ပြီးပြည်သူတွေကရဲတွေကိုခဲနဲ့ပစ်ပေါက်တာတွေရှိခဲ့သလိုရဲတွေဘက်ကလည်းရာဘာကြီးစံတွေနဲ့ပြန်ပြီးတော့ပစ်ခတ်ရတဲ့အထိဖြစ်ခဲ့ပါတယ်။မာရာဒေါနာရဲ့ရုပ်လောင်းတည်ဆောင်တဲ့ကားကိုလုံခြုံရေးတွေထူးထူးထပ်ထပ်နဲ့တည်ဆောင်ခဲ့ရပြီးတော့တေဆောင်ခဲ့တဲ့လမ်းတစ်လျှောက်မှာလည်းအာဂျင်တီးနားပြည်သူတွေကအလံတွေကိုဝေယမ်းပြီးတော့ဂုဏ်ပြုခဲ့ကြပါတယ်ခင်ဗျာ The Voice of America The OA ဒီအမေရိကန်တာယာတောက်ချနေညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည7:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဇာတ်လိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းတက်မတော်သားတွေမဲပေးခဲ့ကြတဲ့မြို့နယ်200ကျော်ကရွေးကောက်ပွဲလုပ်ငန်းစဉ်ကိုစုံစမ်းစစ်ဆေးသွားမယ်လို့တက်မတော်ကပြောဆိုလိုက်တဲ့သတင်းကိုတင်ပြပေးချင်ပါတယ်။ကျွန်မမိခါပါ။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရရှိခဲ့တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားပေမဲ့လည်းတက်မတော်သားတွေမဲပေးခဲ့တဲ့မဲဆန္ဒနယ်မြေတွေမှာပြန်စီစစ်မယ်လို့တက်မတော်တာဝန်ရှိသူကပြောဆိုလိုက်တာပါ။ပြင်ပမဲယုံတွေမှာမဲပေးခဲ့တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုစုံစမ်းစစ်ဆေးနေကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့တောက်ကြနေနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပူကျုပ်စုံမင်းထွန်းကပြောဆိုလိုက်တာဖြစ်ပါတယ်
တက်မတော်သားညာပြင်ပမဲယုံတွေမှာမဲပေးခဲ့တဲ့မြို့နယ်200ကျော်ရှိပါတယ်အဲ့200ကျော်တွေမှာတော့ကျွန်တော်တို့ကတော့အခြေအနေမှန်များသိနိုင်ရေးအတွက်စုံစမ်းစစ်ဆေးမှုများပြုလုပ်လျက်ရှိပါတယ်ဒီစုံစမ်းစစ်ဆေးမှုတွေကတွေ့ရှိချက်တွေကိုပြောသင့်တဲ့အချိန်ပြောသင့်တဲ့အကြောင်းအရာပြောတဲ့အချက်တွေရှိလာရင်အတိအပြီးပြောကြတော့မှာဖြစ်ပါတယ်။တရားမျှတမှုရှိခြင်းမရှိခြင်းဆိုတာကဒီဟာနဲ့ပတ်သက်ပြီးကြဥပဒေအရဆောင်ရွက်မဲ့အပိုင်းတွေအားလုံးပြီးတော့ကြမှာဒါတွေဒီတရားမျှတမှုရှိခြင်းမရှိခြင်းဆိုတာကိုကျွန်တော်တို့အနေနဲ့ပြောတာကပုံပြီးသင့်တော်မယ်လို့ထင်ပါတယ
်။ရွေးကောက်ပွဲရလက်အပေါ်အဓိကအတိုက်ခံနိုင်ငံရေးပါတီတွေဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတချို့ကအငင်းပွားနေချိန်မှာပဲတက်မတော်ဘက်ကလည်းစုံစမ်းစစ်ဆေးနေတဲ့အကြောင်းပြောဆိုခဲ့တာပါဗိုလ်ချုပ်ဇော်မင်းထွန်းကတော့တက်မတော်ကစုံစမ်းတဲ့အစီအစဉ်ဟာပြည်ခိုင်ဖြိုးပါတီနဲ့ဆက်နွယ်မှုမရှိတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဒါပေမဲ့လေဘလို့အကြောင်းအရာတွေကိုစုံစမ်းစစ်ဆေးနေတယ်လဲဆိုတာကိုတော့တိတိကျကျပြောမသွားခဲ့ပါဘူ
းကျွန်တော်တို့အနေနဲ့ကျွန်တော်တို့လုံတဲ့လုံထိုက်တာကိုကျွန်တော်စုံစမ်းစစ်ဆေးတင်တာကိုဒီမျိုးနယ်တွေမှာလည်းပတ်သက်ပြီးကျွန်တော်တို့လည်းပတ်သက်တဲ့မျိုးနယ်တွေမှာတက်တည်မရှိတဲ့မျိုးနယ်တွေမှာကျွန်တော်စုံစမ်းစရာအကြောင်းလည်းမရှိဘူးတက်တည်ရှိတဲ့မျိုးနယ်တွေမှာတော့ကျွန်တော်တို့ဒါတွေနဲ့ပတ်သက်ပေါ့ကြာဒါဖြစ်စဉ်တွေပေါ့နော်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဖြစ်စဉ်တွေကိုတော့ကျွန်တော်တို့စုံစမ်းစစ်ဆေးလျက်ရှိကျွန်တော်တို့အနေနဲ့ခုနပြောတော့ပြောတင်ပြောတိုက်တဲ့အချိန်မှာပြောတင်ပြောတိုက်တဲ့ဟာတွေကိုပြောနိုင်ဖို့အတွက်လှုပ်ချင်းဖြစ်တယ်လို့ပဲပြောချင
်ရွေးကောက်ပွဲအနိုင်ရ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကတော့တက်မတော်ကစုံစမ်းတဲ့အစီအစဉ်ဟာရွေးကောက်ပွဲလွတ်လပ်မျှတမှုကိုမထိခိုက်ရင်ကန့်ကွက်စရာအကြောင်းမရှိဘူးလို့ပြောဆိုလိုက်ပါတယ်
။သူတို့ဘယ်လိုစီစစ်မလဲ။ဘာလို့ရည်ရွယ်ချက်နဲ့စီစစ်တယ်ဆိုတော့ပုံမူပြပါလိမ့်မယ်ခင်ဗျာ။အရေးကြီးတာကတော့ရွေးကောက်ပွဲရဲ့လွတ်လပ်ပြီးတော့နော်တရားမျှတမှုကိုထိခိုက်စေမယ်။နော်စုံစမ်းစစ်ဆေးမှုမျိုးမဟုတ်ရင်ဒါကျွန်တော်တို့ဘာမှကန့်ကွက်စရာမရှိပါဘူး။ဒါရွေးကောက်ပွဲတစ်ခုမှာတော့လွတ်လပ်ပြီးတော့တရားမျှတမှုကိုအဓိကထားပါမယ်
။ရွေးကောက်ပွဲမကျင်းပခင်ရပ်ပိုင်းလူမာတို့ကတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုရိုင်းရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့တဲ့ဆိုပြီးဝေဖန်ပြောဆိုခဲ့တဲ့အတွက်အစိုးရတာဝန်ရှိသူတွေနဲ့အပြန်အလှန်တုံ့ပြန်မှုတွေထွက်ပေါ်ခဲ့ပါတယ်။တကောင်းနိုင်ငံရေးလေလာမှုအဖွဲ့အမှုဆောင်ဒါရိုက်တာဦးမြဲမျိုးဟင်းကတော့ရွေးကောက်ပွဲလွန်ကာလမှာတက်မတော်နဲ့အစိုးရကြားဆက်လက်တင်းမာနေတဲ့လက္ခဏာမျိုးတော့မတွေ့ရဘူးလို့သုံးသပ်ပြောဆိုလိုက်ပါတယ်
။တက်မတော်ဒီကနေ့ဒါပြည်သူရဲ့မဲသွေးရွေးချယ်မှုကိုတိုင်းလာတဲ့ပြည်သူကျွန်တော်လက်ခံနေဆိုတဲ့တော်မျိုးကျွန်တော်တွေ့ရတယ်ပေါ့။တွေ့ရတဲ့အခါကျတော့ဒါရွေးကောက်ပွဲအရင်ကလာမှာရွေးကောက်ပွဲမတိုင်ခင်ကလူမျိုးတစ်ခွနဲ့တစ်ခွလူမျိုးအရင်ကအပြန်နဲ့အဲဒီမျိုးတိတ်မတွေ့ရတော့တဲ့တင်းမာမှုကိုကျွန်တော်တို့လော့သွားတယ်လို့ကျွန်တော်မြင်တယ်ပေါ့။အထူးသဖြင့်တော့ဒါပြည်သူရဲ့မဲသွေးရွေးချယ်မှုနဲ့ပြည်သူရဲ့ထောက်ခံမှုကိုတက်မတော်ကနေပြီးတော့အမြင့်တင်လာမျိုး စာမျိုးကျွန်တော်တို့မတွေ့ရဘူး။အဲ့ဒါတော့ထူးခြားတဲ့တစ်ခုလို့မြင်တယ်။အဲ့လက်ရှိအနေထားအရာဆိုရင်တော့အရင်အစိုးရကြီးအနေထားမျိုးမရှိဘူး။ဒါပေမဲ့လည်းဒီစစ်ဖြစ်မယ်ဆိုတော့ဘယ်လိုမျိုးပုံစံမျိုးနဲ့စစ်ဖြစ်မလဲဆိုတော့ဒီစားတော့ကျွန်တော်စစ်ဆမ်းမကြည့်ဘူးရဲ့ပြောဖို့လည်းလေအကန့်မရှိဘူး
။နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာငြိမ်းငြိမ်းချမ်းချမ်းနဲ့လွတ်လပ်မျှတမှုရှိကြောင်းပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကသုံးသပ်ကြပါရယ်။ဒါပေမဲ့လေလွတ်လပ်မျှတတဲ့အခြေအနေတွေမရှိဘူးဆိုပြီးပြည်နယ်နဲ့တိုင်း6ခုကမဲဆန္ဒနယ်မြေတချို့ကိုပယ်ဖျက်ခဲ့တဲ့အတွက်မဲဆန္ဒရှင်တပ်တန်းကျော်မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့အပေါ်မှာတော့နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်တဲ့သဘောထားတွေကိုလည်းပြောဆိုနေကြတာတွေရှိပါတယ်ရှင်။ကျွန်မမိခါပါ VOA အတွက်ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
ရခိုင်ပြည်နယ်မှာလက်နက်ကန်ပြိပခတွေအဆုံးသတ်ရင်မြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကန်အဖွဲ့အချာအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တို့ကဂျောက်ဝင်ဆက်ဆက်ပေးနေကြောင်းသမ္မတော်ကပြောဆိုလိုက်တာကိုတင်ပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါစစ်ရေးသိမ်းမှမှုတွေနည်းနည်းနီးပါးကြုံခဲ့ရပြီးနောက်မကြာသေးခင်ကဆက်လို့တိုက်ပွဲတွေညင်သက်နေတဲ့ရခိုင်ပြည်နယ်မှာပြိပခတွေအဆုံးသတ်ရင်ဂျောက်ဝင်ကျိုးပန်းသူတွေရှိနေတဲ့အကြောင်းသမ္မတော်ပြောဆိုလိုက်တာပါ။မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်အဖွဲ့တို့ကြားတိုက်ပွဲလျှော့ချနိုင်ဖို့တိုင်းရိုက်ဆွေးနွေးမှုတွေမရှိသေးပေမဲ့ဂျောင်းဝင်ဆစ်ဆက်ပေးတဲ့ဖွဲ့စည်းတွေနဲ့လူပုဂ္ဂိုလ်တချို့ရှိနေတဲ့ကြောင်းသမ္မတသတင်းမှပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်စုံမင်းတွန်းကဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။အေအေအဖွဲ့နဲ့သမ္မတရဲ့ကြားမှာတော့တိုက်ရိုက်ညှိနှိုင်းမှုတော့မရှိဘူး။သို့တော့ဆက်သွယ်ဆောင်ရွက်တဲ့ဆက်သွယ်ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတွေတဦးချင်းအဖွဲ့အစည်းတစ်ဖွဲ့ချင်းအဖွဲ့အစည်းအများအပြားလူပုဂ္ဂိုလ်တဦးချင်းလူပုဂ္ဂိုလ်အများအပြားတွေကနေတဆင့်ဆက်တွေ့ညီနိုင်ဆောင်ရွက်မှုရှိတယ်။ဒီလူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုလည်းကျွန်တော်တို့အနေနဲ့ထုတ်ပြောဖို့မသင့်တော်ပါဘူး
။ဒီခိုင်ပြင်းနယ်မှာတိုင်းဆိုင်မှုတွေကိုရပ်ဆဲဖို့ရာခန့်တွေကနေတဆင့်ဆေးဆက်ညီနိုင်ပြည်လည်မှုရလာတဲ့နောက်ပိုင်းမှာတော့ဓာတ်ရိုက်ဆွေးနွေးမှုတွေဖြစ်လာနိုင်တယ်လို့လည်းပြောပါရယ်။ဒီရခိုင်လက်နက်ကန်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကလည်းစီးရဲသိမ်းမှမှုတွေလျှော့ချနိုင်ရည်ညှိနှိုင်းနေတယ်လို့ပြောပါရယ်
။ဒီလက်ရှိအခြေအနေကတော့ယုံကြည်မှုတည်ဆောက်တဲ့အနေနဲ့ဒီနှစ်ဖက်တပ်တွေပြစ်ခတ်တိုက်ခိုက်မှုတွေမဖြစ်အောင်ဒီနှစ်ဖက်လုံးကနေပြီးတော့ဟိုထိန်းသိမ်းထားတယ်ဗျ။နှစ်တစ်ချက်ကတော့ဒီရွေးကောက်ပွဲကျင်းပခွင့်မရခဲ့တဲ့မြို့နယ်တွေမှာရွေးကောက်ပွဲပြန်လည်ကျင်းပနိုင်တဲ့ဒီလုံခြုံရေးအခင်းကျင်းတစ်ခုကိုဖန်တီးနိုင်အောင်ဟိုနှစ်ဖက်ညှိနေကြတာရှိနံပါတ်3တစ်ချက်ကတော့လက်ရှိအခြေအနေကနေနှစ်ဖက်တိုက်ပွဲတွေထပ်မံမဖြစ်ပွားအောင်ဆက်လက်ပြီးတော့ဟိုညှိနှိုင်းနေကြတာရှိတယ်ဗျ။နှစ်ဖက်လူချင်းတွဲဆုံဆွေးနွေးနိုင်ဖို့အတွက်ဂျားခန်ပုဂ္ဂိုလ်အဖွဲ့အစည်းတွေကနေတဆင့်ဟိုဆက်လက်ပြီးတော့ညှိနှိုင်းနေကြတာရှိတယ်
။ဂျားဝင်ဆက်ဆက်ပေးနေတယ်လို့ဆိုတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေဘယ်သူဆိုတာကိုတော့တမတော်ရောအေအေဘက်ကပါထုတ်ဖော်မပြောပါဘူး။အရင်တော့ကမြန်မာနိုင်ငံငင်းချမ်းရေးလုပ်ငန်းစဉ်မှာတော့တရုတ်နိုင်ငံကအထူးကုဆလဲဆေလွတ်ပြီးတက်တက်ကြွကြွပါဝင်လက်ရှိပေမဲ့နောက်ပိုင်းမှာတော့ပါဝင်လာသိမ့်မဆွေးရတော့ပါဘူး။နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလုံခြုံရေးစိတ်မချရတာကြောင့်မကျင်းပဖြစ်တဲ့နေရာတွေမှာပြန်လည်ကျင်းပနိုင်မဲ့အခြေအနေကိုဖန်တီးဖို့ရခိုင်လက်နက်ကန်ဖွဲ့ကကန့်လန့်ခဲ့တာကိုသမ္မတဘက်ကကြိုဆိုလိုက်ပြီးနောက်ရခိုင်ပြည်နယ်မှာတိုက်ခိုက်မှုတွေလည်းရပ်ဆိုင်းနေပါတယ်။မကြသေးခင်သတင်းပတ်တွေကစလို့တိုက်ခိုက်မှုတွေကြော့ပါလာတာအလားလာကောင်းတစ်ခုလို့လဲပူချုပ်စုံမင်းတို့ကပြောပါတယ
်ကောင်းတဲ့အခြေအနေလို့ပဲကျွန်တော်မြင်ပါတယ်ဒါပြုံးဆိုတော့ကြာကျွန်တော်တို့အနေနဲ့စည်းစံညီနိုင်မှုတွေဆွေးနွေးမှုတွေလုပ်ခဲ့တယ်ဒါပေမဲ့ဒီလိုမျိုးပေါ့နော်ဟိုနေမြေဒေသကြီးတစ်ခုလုံးကိုခုခိန်ခိပေါ့လေဘလောက်ပဲတနတ်တန်တိတ်တိတ်ပေါ့ဗျာစနေရနေရတယ်ချက်စတယ်ပြောပြောရှေ့ရနေရနေစတယ်ပဲပြောပြောအဲဒီနေ့ဆိုကျွန်တော်တို့က20ရက်ကြောင်ယူစစ်မြေပြင်မှာတော့တိုက်ပွဲမဖြစ်ပွားခြင်းကတော့ကျွန်တော်တို့စစ်သားတွေအယူဆနေနေတော့တမိနစ်တိုက်ပွဲမဖြစ်ပွားလေတမိနစ်အကျိုးရှိလေပဲဒေသခံပြည်သူတွေလည်းအလိုပဲဖြစ်မှာပဲဒါမျိုးအထိကျွန်တော်တို့လုံနိုင်တာဆိုတာဒီမရှိခဲ့ဘူးပေါ့ရှိခဲ့ဘူးတဲ့အတွက်ကြောင့်တချို့နေရာတွေမှာအခုအချိန်ထိကျွန်တော်ရနေပြီလို့ပြောတယ်ညီညာကြီးပေါ့နော်ဒီအပြစ်ခတ်ရဆဲထားလို့ဖြစ်တယ်ဟုတ်ဖြစ်နေသေးပဲဖြစ်ပါတယ်ဖြစ်နေသေးပဲဖြစ်တယ်ဒါမျိုးအချိန်နေအထိလောက်ဝက်ကြော်လောက်ထိကျွန်တော်တို့ဒီအချိန်တွေကိုထိမ့်သိမ်းထားနိုင်တယ်ဆိုတာဒီပေါ့နော်နေရာစင်မပေါ့ဘူးနှစ်ဖက်လိုက်နာမှုဆောင်ရွက်မှုလည်းကောင်းလို့ဖြစ်ပါတယ်ဒီကနေ့သတင်းကတော့ကျွန်တော်မြင်တော့ပို့ပြီးတော့ကြာကောင်းလာနိုင်တယ်လို့ပဲကျွန်တော်တို့ပြောလင့်ပါတယ
်သမ္မတော်ကရခိုင်ပြည်နယ်မှာသိုးစစ်စင်တာတွေရပ်ဆိုင်ပြီးလမ်းသရန်းလုံခြုံရေးကိုတာအဓိကဆောင်ရွက်နေတယ်လို့လည်းဗိုလ်ချုပ်စုံမင်းတို့ကပြောပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲရော့ကျလာတာကိုကြိုဆိုပြီးမဲ့ငင်းချမ်းရေးလာလာတိုးသက်လာတယ်ဆိုတာကတော့ပြောဖို့စောသေးကြောင်းဗုဒ္ဓတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကဆိုပါတယ်
ပိုင်းတာတခုပြီးတော့ဒီလိုဘက်ကဒီလိုပြောဆိုလာတာတော့ကျွန်တော်တို့ချေဆိုတယ်ဒါပေမဲ့လက်တွေ့ကျွန်တော်တို့ကောင်တွေပေါ်ဖို့လိုတယ်ဥပမာဆိုပါစို့ကျင်းပအဖွဲ့လိုကြော်ညာထားတာတရားဝင်ပြောထားတဲ့ဟာကိုယုံကြည်ပေးဖို့လိုတယ်စ ဆိုရအနေနဲ့ရောတက်မတော်အနေနဲ့ရောသူတို့ဘက်ကထုတ်ပြန်ဖို့လိုတယ်အခုရှိမှာတော့တိုက်ပွဲမဖြစ်တာလောက်နဲ့တော့ကျွန်တော်တို့တက်တယ်ဆိုတော့ပြောဖို့တော့မရဘူးတစ်ဖက်ကလေဒီလိုခဏလေးတက်အင်အားတို့ဘာလို့ဖြစ်တာလဲဖြစ်ကောင်းဖြစ်နိုင်မှာမို့နော်တိုက်ပွဲထက်မှဖြစ်လာဘူးလို့သူမှအာမမခံသေးဘူးဆိုတော့တိုက်တိုးတက်တယ်ဆိုတော့ပြောဖို့နည်းနည်းစောပါသေးတယ်
အေးရခိုင်လက်နက်ကန်ဖွဲ့ကိုအစိုးရနဲ့သတ်မတော်ကအကြမ်းဖက်ဖွဲ့ဖြစ်သတ်မှတ်ထားတယ်လို့အရင်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တချို့မှာလည်းခြံလှမ်းထားခဲ့တာတွေရှိခဲ့ပူးပါတယ်ဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့ငြိမ်းချမ်းရေးဆွေးနွေးစဉ်လက်နက်ကန်ဖွဲ့တွေကိုမတရားသိမ်းကြေညာထားတဲ့စည်းရင်းကနေပယ်ဖျက်ပေးခဲ့တဲ့ဖြစ်စဉ်တွေရှိခဲ့ပူးကြောင်းသတ်မတော်တာဝန်ရှိသူတွေထက်တွင်ပြောဆိုသွားခဲ့တယ်လို့အေအေဖွဲ့ကလည်းအရင်ကလိုအကြမ်းဖက်ဖွဲ့စည်းဖြစ်ညှဉ်းညွန်းသုံးနှုန်းတာမတွေ့ရပါဘူးဒါပေမဲ့လည်းအာဏာရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရွေးကောက်ပွဲနောက်ပိုင်းထုတ်ပြန်တဲ့ကြေညာချက်မှာတော့ AA ဖွဲ့ကိုအကြမ်းဖက်ဖွဲ့စည်းဖြင့်ဆက်လက်သုံးနှုန်းထားပြီးဖန်စီထားတဲ့ပါတီကိုယ်စားလှယ်တွေကိုပြန်လှုပ်ဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်မှာစစ်တပ်ကဖန်စီသွားပြီးနောက်ဒေသခံတချို့ပျောက်ဆုံးနေတယ်ဆိုပြီးပြောဆိုတာနဲ့ပတ်သက်လို့တက်တဲထောက်ထားနေတိုင်ကြဖို့တပ်မတော်ဖဲကပြောဆိုလိုက်တဲ့အကြောင်းတင်ပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းတိမ့်မကြီးရွာကဒေသခံ၁၉ဦးကိုပြီးခဲ့တဲ့မလအစပိုင်းလောက်မှာတပ်မတော်စစ်ကြောင်းတစ်ခုကဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးဒီကနေ့အထိမိသားစုဝင်တွေဆက်တွေ့မရသေးဘူးလို့မိသားစုဝင်တွေနဲ့ဒေသခံတွေကပြောဆိုထားပါတယ်ဒေသခံတွေဖမ်းဆီးခံရတဲ့တဲ့တင်နယ်ပတ်သက်လို့တပ်တွေထောက်ထားနေတကွာတိုင်ကြဖို့ဒီကနေ့တောက်ကြနေနေပြတော်ကတဲ့တင်စာရှင်းလင်းပွဲမှာဗိုလ်ချုပ်ဇော်မင်းထွန်းကပြောလိုက်ပါတယ
်ဖမ်းခံရတယ်ဆိုတဲ့တပ်တွေအထောက်ထားရှိတယ်ဆိုရင်လည်းဖမ်းခံတယ်ဆိုတဲ့တပ်တွေအထောက်ထားရှိတယ်အဲ့တပ်တွေအထောက်ထားနေတဲ့ကျွန်တော်ကဒီတက်ဆိုင်တာကိုပြောပေါ့အဒီဘက်ကလည်းဒီဟာနဲ့ပတ်သက်ပေါ့ကြောင့်ဒါဟုတ်တယ်ဟုတ်လင်းဟုတ်တယ်မဟုတ်ရင်မဟုတ်ဘူးဒါဘယ်လိုလုပ်ထားလဲဆိုတာကဒါတည်ဝင်ပြောနိုင်ပါလေဒီအချိန်ကရပင်တော့တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်တွေမှာတော့ဒါပြိပက္ခတွေဖြစ်ပွားနေတဲ့အချိန်တွေမှာတော့လုပ်ခွင့်မတော်ဒီအချိန်မှာတော့ဒါတွေကိုလုပ်ဆောင်နိုင်ဖို့အတွက်ပုံပြီးလွယ်ကူလာပါလိမ့်မယ်အဲ့လိုမျိုးလုပ်တာပုံပြီးဒါနှုန်းတစ်ဖက်အတွက်လည်းအခုသင်ပြပါလိမ့်မယ်ပုံပြီးလည်းကြည့်ကြပါလိမ့်
ဖက်စီခံရသူအသက်26နှစ်ရွယ်မောင်နေလင်းဦးရဲ့ဖခင်ဖြစ်သူဦးမောင်ကျော်ဝင်းကတော့တပ်မတော်စစ်ကြောင်းကဖက်စီသွားတာကိုသူကိုယ်တိုင်မြင်လိုက်ရပြီးတပ်ဆိုင်ရာအာဏာပိုင်တွေထိုင်တိုင်ကြားထားတယ်လို့ပြောပါတယ်ဖက်စီခံရတဲ့သားဖြစ်သူဟာဆွမ်းအားနားမကျသူတဦးဖြစ်တာကြောင့်စိုးရိမ်မိတယ်လို့လည်းပြောပါတယ
်သူတို့ဖမ်းကလေးကမရင်းလာလမ်းလက်တခါလေးသူ့ကိုသူတို့ကိုဖမ်းတာကိုအဲ့မှာအုပ်ချုပ်ရေးမှာတွားပြီးပြောတယ်နောက်ပြောရေးဆက်မှာတွားပြီးတိုင်တယ်ဒါမှသိချတာမရှိပါဟုတ်ပါတယ်ကျွန်တော်တို့ကတရင်လင်းဘာမှထောက်ထားတူကမှမရဘူးအဲ့တော့မိသားစုတွေကအကုန်လုံးစွန့်နေစိုးရိမ်နေကြပါတယ်ခံစားရတော့သူကနားလည်းမကြပါကျွန်တော်တကစကားလည်းမပြောတတ်ပါအဲသူ့ကိုဖက်ရှိခေါ်တော့တွားတာသူ့ကိုဥမာထိုင်ဆိုလေးသူကမထိုင်ဘူးတခါလေးကသူ့ကိုဆောက်ကန်လိုက်တာလေသူ့မှာလေရစီချင်းမှာကျွန်တော်တို့အဲအဲ့ပြီးတော့သူ့ကိုသူ့ရှိပြီးတော့ဖိတွားပါတယ်
ဒေသခံတွေဖမ်းဆီးခံရတဲ့ကိစ္စကိုတင်ပြဖို့တပ်မတော်တာဝန်ရှိသူကပြောဆိုလိုက်တဲ့အတွက်တပ်တွေထောက်ထားတွေနဲ့တပ်ဆိုင်ရာဌာနဆိုင်ရာတွေတင်ပြသွားမယ်လို့လည်းကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်
။ဒါဒီကြက်ပြင်းမဲ့ဆိုတဲ့အနေအထားရှိကြတဲ့အခါမှာဒါကျွန်တော်တို့လည်းဘာကြည့်ပြီးကျွန်တော်တို့လည်းညှော်လင့်ပါတယ်အတန်းတန်တစ်ခုတည်းကတော့ကျွန်တော်တို့ဟိုဒီလိုပြန်စီစဉ်မယ်ဆိုရင်တော့တစ်ခုခုတော့ကျွန်တော်တို့ထူလာမယ်လို့တော့ကျွန်တော်တို့ယူကြည့်တယ်။ဒါကြတဲ့တစ်ခုခုတော့ကျွန်တော်တို့ပြန်ပြီးတော့မှဒီတပ်ဆိုင်ရာကိုအကြောင်းကြားပြီးတော့မှဟိုသူတို့ပြောတဲ့အတိုင်းပေါ့လေဒီသတင်းစာရှင်းလင်းပွဲမှာသူတို့ပြောဆိုခဲ့တဲ့အတိုင်းနဲ့ကျွန်တော်တို့ဟိုပြန်ပြမယ်ဆိုပြီးတော့မှအတိအကျတွေနဲ့ကျွန်တော်ပြန်ပြမယ်ဆိုပြီးတော့မှကြော်သားတွေနဲ့ကျွန်တော်တို့ဆွေးနွေးကြတယ်
တမ်တော်နဲ့ရခိုင်လက်နက်ကန်ရဲ့ဖွေးလို့ကြစီရစ်တိမှမှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေမကြာခဏဖမ်းဆီးထိန်းသိမ်းခံရတာတွေရှိသလိုဖမ်းဆီးထားစဉ်တေဆုံမှုတွေလည်းကြုံခဲ့ရဖူးပါတယ်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝိုင်းကတော့ရခိုင်ပြည်နယ်ကလက်နက်ကန်မြင်းပခတ်တွေမှာအရသာတွေထိခိုက်တည်နေကြတဲ့ပေါ်ဆိုရင်ကြောင့်ပြောဆိုထားပြီးပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆိုးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတတိယပေးပို့ထားတာဖြစ်ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မြမအစိုးရနဲ့အပြစ်ခတ်ရစဲမ်းထားတဲ့တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေအနေနဲ့ ကိုဗစ်ကာယောဂါကာလငြိမ်းချမ်းရေးဆွေးနွေးရမှာအရင်လိုတက်ပေါင်းစုအနေနဲ့သာမကပဲတပွဲချင်းအလိုက်ပါဆွေးနွေးဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ KIA ကချင်း TNLA တအန်းပလောင် MNDA ကိုကန် AA ရခိုင်စတဲ့လက်နက်ကိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာ bilateral call နှစ်ဖက်အပြည့်အစုံချုပ်ဆိုနိုင်ဖို့အတွက်အစိုးရနဲ့ဆွေးနွေးနေတာဖြစ်ပြီးဒီလိုဆွေးနွေးရမှာတပ်ပေါင်းစုအဖွဲ့ဝင်၄ဘွဲ့လုံးနဲ့တစ်ချိန်တည်းတွေ့ဆုံဆွေးနွေးဖို့မူချမှတ်ဆောင်ရွက်နေခဲ့တာဖြစ်ပါတယ်။ဒီနှစ်အတွင်းမှာတော့ COVID-19 ကာယောဂါကြောင့်ဆွေးနွေးပွဲတွေတင်းတင်းဒီပါးကြာရပ်ဆိုင်ခဲ့တဲ့နောက်တပ်ဖွဲ့ချင်းစီဆွေးနွေးဖို့လည်းပြင်ဆင်နေတယ်လို့ TNLA တအန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်က VOA ကိုအခုလိုပြောပါတယ်။
တပ်တကဟိုပြည်ရဲ့အဖွဲ့ကိုတို့ကဖွဲ့လိုက်တယ်ဖွဲ့မှဒီဒီပဲရောတို့ကလာမှုတွေရှိရှိလာတော့ဘယ်တော့အောက်ရှိတယ်ပေါ့ဒီကုကမဲနဲ့တို့အဲလိုမျိုးအာဓမ္မခတ်အဘက်ကအဲလိုမျိုးပြည်ဆောင်ဖို့ကဏ္ဍတော့ရှိတယ်တုပ်ပဲတော့မရှိသေးဘူးတလန်းလာလို့ရှိရင်တော့ဘယ်လိုကြမလဲဆိုတော့တို့ကအစီအစဉ်ဆွေးနွေးကြတဲ့အချိန်ကျတော့ဒီလိုမျိုးယောဂါကာလဖြစ်နေတဲ့အချိန်မှာတို့လီဖွဲ့လုံးအာတို့ကပြည်ဆောင်ဖို့ကအဲလိုခဲရနေပေါ့အဲ့အဲ့ဒါကတော့အပြုဘောအနေနဲ့အဖြစ်အဖြစ်ဆုံးကြည့်နေအဲ့လိုမျိုးတော့မြင်တယ်။ဟုတ်ကဲ့ဒီလိုဒီလိုလည်းအဲ့ဒါကမျိုးစဉ်းစားကြရတယ်။အာဒါပေမဲ့ဒီဘောကလေးဒီပြိမယ်လို့အဲ့ဒီကိုဒီပြတ်တော့ဆက်ဆက်တော့ဟိုမရှိသေးဘူ
း။တဖွဲ့ချင်းစီနဲ့တွဲဆုံမယ်ဆိုရင်အရင်မဟာမိတ်လေးဘောရဲ့သဘောထားအတိုင်းတွဲဆုံဖို့စဉ်းစားထားကြောင်းလည်းပြောပါတယ်။ဒီလ9ရက်နေ့ကတော့တမ်မရော်ကငင်းချဲရေးဆွေးနွေးမှုကော်မတီကိုထပ်မံဖွဲ့စည်းခဲ့သလိုဒီလိုဖွဲ့စည်းလိုက်တာကိုလည်းတအန်းပလောင်ကိုကန့်နဲ့ရခိုင်လက်နက်ကိုင်အဖွဲ့3ဘွဲ့ကကြိုးဆိုကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုတဖွဲ့ချင်းတွဲဆုံမဲ့သဘောထားနဲ့ပတ်သက်ပြီးရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခါကအခုလိုပြောပါတယ်
။ဒီကိစ္စကတော့ဒီအခြေအနေအချက်လက်ပေါ်မှာမူတည်တာပေါ့ဗျာနော်ဒီတပွေးချင်းဆွေးနွေးစရာကိစ္စဆိုလို့ရှိရင်တော့ဒါတပွေးချင်းပဲဆွေးနွေးမှာပေါ့ဟိုအားလုံးနဲ့သက်ဆိုင်တဲ့ကိစ္စဆိုလို့ရှိရင်တော့ကျွန်တော်တို့ဒီညီနောင်မဟာမိတ်တွေအားလုံးဒါတပေါင်းလေးဟိုဆွေးနွေးမှာပေါ့ဟိုဥပမာပြောရမယ်ဆိုလို့ရှိရင်တော့ဒီအခုကျွန်တော်တို့ရခိုင်ဒေသမှာဒီနောက်ဆက်တွဲဒီရွေးကောက်ပွဲတွေကျင်းပနိုင်ဖို့အတွက်ဒီလုံချုံရေးအခြေအနေဟိုအခုထက်နေပြီးတော့ပိုပြီးတော့ဒါတည်ငြိမ်တဲ့အနေအထားတစ်ခုကိုဟိုဖန်တီးနိုင်ဖို့အတွက်ဒီကျွန်တော်တို့ဒီမြန်မာစစ်တပ်နဲ့ကျွန်တော်တို့ကြားမှာဒီနှစ်ဖက်ဟိုနှိမ့်နိုင်နေကြတာရှိတယ်ပေါ့နော်တော့အဲ့လိုကိစ္စမျိုးတွေပေါ့ဒါဥမာဒီရခိုင်ဒေသကဒီလုံချုံရေးအခြေအနေအနေအထားကိစ္စတွေဆိုလို့ရှိရင်ဒါနှစ်ဖက်နှိမ့်နိုင်မှဟိုဖြစ်မဲ့ကိစ္စပေါ့နော်ဒါအဲ့အဲ့လိုအနေအထားမျိုးပါ
လောလောဆယ်မှာတော့ရခိုင်ပြည်နယ်အတွင်းရွေးကောက်ပွဲကျင်းပနိုင်ရေးအတွက်အစိုးရတမ်ဘရွန်နဲ့ AA ကြားညှိနှိုင်းတာတွေရှိနေတယ်လို့ပြစ်ခတ်တိုက်ခိုက်မှုတွေလည်းရွေးကောက်ပွဲကာလကနေစတင်ပြီးရပ်ဆိုင်ထားပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကတော့ NCA လက်မှတ်မရေးထိုးသေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဒီဇင်ဘာလဇန်းမှာစတင်နိုင်ဖို့မျှော်လင့်ထားတယ်လို့ဂျာကန်အဖွဲ့တွေကနေညှိနှိုင်းဆောင်ရွက်တာတွေလည်းရှိနေပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
။ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတဲ့မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေအပါအဝင်တန်းချီတဲ့နိုင်ငံခြားသားလူ့သမားတွေကိုယောဂါပိုးရှိမရှိစတင်စစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မကြသေးခင်ရက်တွေအတွင်းရှေ့ပြောင်းလူ့သမားတွေကြားမှာပါကိုဗစ်ယောဂါပိုးကူးစက်မှုတွေတွေ့ရှိလာခဲ့ပြီးတဲ့နောက်နိုင်ငံခြားသားလူ့သမားအားလုံးယောဂါပိုးစစ်ဆေးဖို့အာဏာပိုင်တွေကအမိန့်ထုတ်လိုက်တာပါမြန်မာနိုင်ငံသားတွေအများအပြားရှိရာနေရာတွေအပါအဝင်နိုင်ငံခြားသားလူ့သမားတွေရှိရာနေရာတွေမှာပါစစ်ဆေးကြမှာဖြစ်ကြောင်းကိုလည်းမလေးရှားနိုင်ငံအခြေစိုက်အလုပ်ကံရရှိအကျိုးဆောင်လုပ်ငန်းကဦးတန်းထွန်းကပြောပြပါတယ
် COVID test ပေါ့အဲ့ဒါဆင်မှာပေါ့သူတို့နိုင်ငံခြားသားလူ့သမားတွေဟုတ်ကဲ့ဒီလိုကျင်ရတာတော့တော်တော်တပန်းကျော်တယ်လေတပန်းကျော်တယ်ဟုတ်ဒီအကုန်လုံးတနိုင်ငံလုံးပေါ့ဒီစီနန်းလို့ဒီဂရိစ်ဝီလန်ဆရာဘန်လို့ပေါ့နော်ကောလလန်ဘူဆလန်ကောပေါ့အဲ့ပြည်နယ်ဒီအားလုံးကယောဂဖြစ်တယ်ယောဂဖြစ်များတဲ့နေရာတွေပေါ့ဒီကတူကဒီနိုင်ငံမှာအခုကကိုဗစ်ကိုအထူးလေ့လာပြီးကာကွယ်နေတဲ့အနေနဲ့ဒီကျွန်တော်တို့စင်ကာပူနိုင်ငံပုံစံမျိုးကတူကဖြစ်သွားမှာလေဒီနိုင်ငံတွေမှာရှိတဲ့အလုပ်သမားတွေအခုကအလုပ်သမားတွေယောဂဖြစ်တာများတာအလုပ်သမားတွေတရားပဲဖြစ်များတာဆိုတော့အလုပ်သမားတွေရဲ့ညီပေါင်းမိဟုတာမနေခိုင်းတဲ့နေရာတွေသူထူထပ်တဲ့နေရာပေါ့နော်လို့ဒီမှာရအများစုရှိတဲ့နေရာပေါ့နော်အဲဒီနေရာတွေလည်းဒီလိုက်ရေးစားဖြစ်
မလေးရှားနိုင်ငံမှာရှိတဲ့ခန့်မှန်းချေနိုင်ငံခြားသားလို့တမား ဒီစမှာခုနှစ်တန်းကိုယောဂဘိုးရှိမရှိစစ်ဆေးဖို့အဲ့ဒီထဲကကိုသိန်းလောက်ကိုအမြန်ဆုံးစစ်ဆေးဖို့စီစဉ်နေကြောင်းကိုလည်းကဲယောဂတိုက်ချက်ရေးလုပ်ငန်းတွေမှာဦးဆောင်နေတယ်။မလေးရှားကာကွယ်ဝန်ကြီးကိုကိုကာပြီးဒေသခံတရင်တွေမှာဖော်ပြပါရယ်။အလို့ရှိတဲ့ဒုတိယကိုတော့အလို့ရှင်ကယောဂဘိုးစစ်ဆေးတဲ့ကုန်ကြမ်းဈေးကိုကြက်ခံရမှာဖြစ်ပြီးလူတယောက်အတွက်မလေးရှားရင်းကွင်ကိုရောက် င်းနေပြီးတော့လည်းသတင်းတွေကပေါ်ပြနေပါတယ်မြန်မာနိုင်ငံသားတွေအပါအဝင်တရားမဝင်နေထိုင်နေသူတွေကိုတော့ကိုဗစ်ရောဂါပိုးစစ်ဆေးပြီးဖမ်းဆီးထိန်းသိမ်းတာတွေလည်းရှိတယ်ဆိုပြီးဦးတန်းထွန်းကတော့ပြောပါတယ
်အများအားဖြစ်တယ်လေကိုဗစ်ဖြစ်တဲ့နေရာတွေမှာဖြစ်တယ်တရားဝင်လူ့သမားတွေကတော့သူတို့အဲ့ဒီကျန်ဆုတ်ပေးတာပေါ့အဲ့နေရာတွေမှာကိုကလော်ဒေါင်းချပြီးတော့အကုန်လုံးဆေးဆစ်တယ်တကယ်ရောဂါဖြစ်တဲ့ပတ်စစ်တွေကျွန်တော်ဆေးအောင်ကျူတာတယ်အဲ့လိုလေလောက်လောက်နေတာပေါ့တရားမဝင်တဲ့လူတွေကတော့သူတို့အဲ့ဒီကိုဗစ်ပြီးဥစ္စာသူစစ်ပြီးရတော့သူတို့အဲ့ဒီလော့ဒ်ဒေါင်းဖြစ်ရခဏတရားမဝင်လို့သမားတွေကတော့ဖမ်းဆီးတိမ့်တိမ့်တာပေါ့
နိုင်ငံသားလို့သမားတွေကိုခန့်အပ်ထားတဲ့အလို့ရှင်တွေအနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့ပြက်ခွက်ခဲ့ရင်ဒံွေရိကင်9000အထိချမှတ်ခံရမယ်လို့လည်းအာဏာပိုင်တွေကသတိပေးထားပါတယ်။ဆလန်ကောပြည်နယ်မှာနိုင်ငံခြားသားလူသမား1500ကျော်လောက်ကိုဗစ်ရောဂါပိုးကူးစက်မှုတွေတွေ့ရှိခဲ့ရပြီးတဲ့နောက်စက်ရုံ28ရုံကိုအရေးပေါ်ပိတ်ဖို့လည်းအာဏာပိုင်တွေကညွှန်ကြားထားပါတယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ348ယောက်နဲ့ကူးစက်သူ6000ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာခက်မှန်းခြေမြန်မာနိုင်ငံသား9သိန်းခွဲလောက်ရှိနေပြီးကပ်ရောဂါကာလအလုတ်ကိုင်းတဲ့စာဝင်နေရင်အခက်ခဲတွေကြောင့်ကိုကိုကိုအဆုံးစီရင်သူတချို့ရှိခဲ့သလိုနေရပြန်ဖို့ကြိုးစားနေသူတွေလည်းရှိနေပါတယ်ရှင်။ကျမမအေးမှ VOE အတွက်သတင်းပေးပို့နေတာပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်မီထွေးကတင်ဆက်ပေးပါမယ်။အချင်းချင်းရိုင်းပင်းလေးရှိပြီးစာနာကူညီတက်ကြတဲ့သူတွေနေထိုင်တဲ့မြန်မာနိုင်ငံမှာလူမှုကူညီလုပ်ငန်းတွေအများပြားရှိပေမဲ့လို့ဒါရီကိုစနစ်တကျချစ်ဝတ်စံနှုန်းတွေချမှတ်ပြီးလှုပ်ဆောင်တာမျိုးကတော့အားနည်းနေသေးတာကိုတွေ့ရတယ်လို့ကယ်လီဖိုးနီးယားပြည်နယ်လာစီယရာတက္ကသိုလ်မှာပါရဂူပွဲယူဖို့အတွက်မြန်မာနိုင်ငံအတွင်းလူမှုဝန်ထမ်းလုပ်ငန်းတွေနဲ့ပတ်သက်ပြီးသုတေသနလုပ်စာတမ်းပြုစုနေတဲ့အမရှဲခမောင်းကပြောပါတယ်မြန်မာနိုင်ငံရဲ့လူမှုဝန်ထမ်းလုပ်ငန်းတွေမှာဘယ်လိုအားနည်းမှုတွေရှိနေတာပါလဲဘာတွေကိုပြုပြင်ပြောင်းလဲဖို့လိုအပ်နေပါလဲအမျိုးသမီးတွေအများစုပါဝင်လှုပ်ဆောင်နေတဲ့ဒီလူမှုဝန်ထမ်းလုပ်ငန်းတွေရဲ့အရေးပါမှုတွေကိုတော့မန်းမင်းရှယ်ခမောင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်မန်းမင်းရှယ်ကဒီပညာရေးအုပ်ချုပ်ရေးနဲ့ဥစားမှုပိုင်းဆိုင်ရာဘာသာရပ်နဲ့မကြခင်မှာပဲပါရဂူပွဲယူဖို့အတွက်ရှိနေပြီးတော့ဒီအတွက်ကိုစာတမ်းပြုစုတဲ့အခါမှာလည်းဒီမြန်မာနိုင်ငံကလူမှုဝန်ထမ်းလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လေးလာသုတေသနလုပ်တင်ပြနေတယ်လို့သိရပါတယ်။ကျွန်တော်ဘာကြောင့်များဒီမြန်မာနိုင်ငံရဲ့လူမှုဝန်ထမ်းလုပ်ငန်းတွေအကြောင်းကိုစိတ်ဝင်စားလို့ဖြစ်တာပါလဲ။ဘာတွေတွေ့ခဲ့ရလဲဆိုတာကိုအရင်ဆုံးနည်းနည်းလောက်ရှင်းပြပေးပါလားရှင့
်။ကျွန်မအခုလောလောဆယ်ပြီးအောင်လုပ်နေတဲ့ပါရဂူပွဲကိုရဆပြီးတော့လောက်ခါစားတော့ဘလို့စဉ်းစားမိလဲဆိုတော့ဒီကျွန်မအခုလက်ရှိရှိထားတဲ့ပညာရေးနဲ့ပြီးလို့ရှင်ဒီအလုံးနဲ့ပတ်သက်ပြီးတော့အတွေ့အကြုံတွေ20ကျော်ရှိသွားပြီဆိုတော့အဲ့ဒီနေရာကနေပြီးတော့ဘလို့ပညာရေးပတ်သက်ပြီးတော့ပြန်ပြီးတော့ကူညီလို့ရအောင်လဲဆိုတော့စာပြီးအကောင့်ထဲပို့တာပေါ့နော်ဒီနှစ်ကကျွန်မမိသားစုနဲ့ကျွန်မမိပြန်လာပြီးတော့အလေးလာတယ်အဲ့ဒီလာတဲ့အခါကျတော့ကျွန်မဒီမှာရှိတဲ့ဟိုပေါ်မိတ်ဆွေတို့ပေါ့ပြီးလို့ရှင်တခြားသူသုံးလေးရမယ်စကားစပြီးတော့ပြောမိတယ်ပေါ့နော်ဒီမှာလုပ်နေတဲ့ social worker တွေဘလို့များအလုပ်ကိုလုပ်ကင်ကြလဲပြီးလို့ရှင်ဘလို့ပညာရေးနဲ့ပတ်သက်ပြီးတော့ training တွေပါရကြလဲဆိုတော့မေးကြည့်တော့အဲ့ဒီကနေစပြီးစကားအစားပါတော့ပေါ့နော် သူကပိုင်မဲ့မပါတွေ့သွားလဲဆိုတော့ဒီမြန်မာနိုင်ငံမှာရှိတဲ့ social worker တွေအားလုံးကတဲ့သူ social worker ဆိုတာဒီလိုပေါ့နော်လူမှုဝန်ထမ်းတွေပေါ့သူတို့တွေက social work ဆိုတဲ့အလုပ်ကိုလုပ်နေပေမဲ့သူတို့နဲ့ဟိုတက်ဆိုင်တဲ့ပုံပုံလို့ခေါ်မယ်ပွဲတွေပါတယ်ဆိုတာဟိုတခုပဲရှိနေတယ်အဲ့ဒီဟာဘာလဲဆိုတော့ဒီ post graduate social work diploma ဆိုတာပေါ့နော်အဲ့ဒီဟာဒီရန်ကုန် university မှာရှိတဲ့ဒီ psychology စိတ်ပညာရဲ့ဆိုင်ရာဌာနနေပြီးတော့သွားတဲ့ပေးတဲ့ diploma ပွဲပေါ့နော်ဒီလို social work နဲ့ဆိုပြီးတော့ပတ်သက်တဲ့ degree ပွဲဆိုတာမဟုတ်သေးဘူးပေါ့အဲ့တော့အဲ့ဒီဟာဟိုတည်ရတဲ့အချိန်ကျတော့ဒီမှာအရန်စိတ်ဝင်စားပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံမှာရှိတဲ့အစိုးရလူမှုဝန်ထမ်းဌာနတွေလူမှုဝန်ထမ်းအဖွဲ့အစည်းတွေမှာအလုံးလုံးနေကြတဲ့သူတွေနဲ့ဆက်ဆက်စကားပြောဖြစ်ခဲ့တာရှိပါလား
ဟုတ်ကဲ့အဲ့တော့စကားဆက်ပြောရင်းနဲ့ပေါ့နော်ဘလို့အခြေဆက်ရသွားလဲဆိုတော့ဒီလူမှုဝန်ထမ်းဌာန Ministry of Social Work မှာရှိတဲ့ social worker တယောက်နဲ့ဒီမှာဟိုအဆက်အသွယ်ရသွားတယ်ပြီးတော့ဒီsocial worker အတင်းဆိုရအခွဲဆိုတာရှိရဲ့အဲ့မှာလုပ်နေတဲ့လူတွေလည်းနည်းနည်းအဆက်တွေ့ရသွားတယ်ဆိုတော့ဒီစကားစာပြောကြည့်တာပေါ့နော်အဲ့ဒီစကားစာပြောတဲ့အခါမှာဘာများတွေ့လာလဲဆိုတော့ဒီပညာရေးနဲ့ပတ်သက်တဲ့ training တွေဒါမှမဟုတ်လို့ရှင်လေ့ကျင့်ရေးတော့နော်ပြီးတော့လုံလက်တွေ့လုပ်တဲ့လုပ်ငန်းတွေကျတော့အဲ့ဒါကိုအဲ့ဒီနေရာမှာအရန်အားနေနေတယ်ပေါ့နော်ဘူးလို့လို့ဆယ်ဟိုပညာရေးဟိုဘွဲမရှိတဲ့အပြင်အဲ့လို training နဲ့ပြီးလို့ရှင်ပြီးတော့ field experience ဆိုတာပေါ့နော်ဒီလိုလက်တွေ့လုပ်တဲ့လုပ်ငန်းတွေအဲ့ဒီနေရာမှာလည်းအရန်လုပ်နေရဆိုတော့ဒီနေရာကိုဘယ်လိုဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့အစီအစဉ်နဲ့စာပြီးဆွဲရမယ်ဆိုပြီးတော့ကျွန်မအဲ့ဒီရွေးချက်နဲ့ဒီဘာတခုဖွဲ့ကိုစာတန်းကိုစာပြီးရေးဖို့အစီအစဉ်ခဲ့တာပေါ့နော်။နောက်လောဆယ်နော်ဒီဆိုUnited Nations UNICEF ကမြို့အမြဲတမ်းကူညီနေတဲ့အစီအစဉ်တွေရှိတော့ရှိတယ်။ဒါပေမဲ့ပညာရေးဘက်တက်ဆိုတော့မရှိသေးဘူးပေါ့။အဲ့တော့ဒီကပါပြီးတော့တွေ့လာလဲဆိုတော့ဒီ social work မှာလိုက်နာရတဲ့ code of ethics တွေကိုရှိလို့ရှိရတယ်။ဒီ code of ethics ဆိုတာသူတို့ရဲ့ social worker တိုင်းမှာအသုံးပြုရမယ့်ကျင့်ဝတ်တွေပြီးလို့ရှိရင်သူတို့ရဲ့တန်ဖိုးရေးအဲ့ social work တန်ဖိုးရေးဆိုတာကို guideline လမ်းညွှန်ရေးတာမှမဟုတ်လို့ရှိရင် framework ဆိုတာအခြေခံတွေဆိုတာကိုရှိလို့ရှိရတယ်။ဒါပေမဲ့ကျွန်မဒီမှာပြမှာ social ရှိတဲ့ social worker တွေအတွက်ကိုဒီလို framework တော့မဟုတ်လို့ရှိရင် guideline ဆိုတာဘာများရှိလဲဆိုတော့လိုက်ပြီးစုံစမ်းကြည့်တဲ့အခါကျတော့ဒီလိုဟိုဘယ်လိုခေါ်မလဲဟိုတရားဝင်လောက်ထားတဲ့ဟာတွေမရှိဘူးဆိုတာတွေ့ရတယ်။အဲ့တော့လူမှုနဲ့ပတ်သက်တဲ့ဝန်ထမ်းတွေเนาะအဲ့လိုမျိုးရှင်လုပ်ငန်းတွေကတော့အများသောအားဖြင့်အလုပ်နေကြတာများတယ်ဒီအစိုးရနဲ့ပတ်သွားတဲ့ဟို line တွေလည်းရှိရယ်တချို့ဆိုလို့ရှင်လည်းဒီအစိုးရကဏ္ဍမှာမလုပ်လို့ရှင်ခြားကျန်တဲ့ပရဟိတအသင်းတွေတောင်မဟုတ်လို့ရှင်လည်း NGO တွေမှာလုပ်တဲ့ဟာတွေရှိရယ်တကယ်ဆိုလို့ရှင်ဒီ social worker ဆိုတာကတကယ် professional ပေါ့เนาะ professional career မှာပါသွားတယ်ဆိုတဲ့အတိုင်းကြတော့ဒီအလုပ်ကိုလုပ်ကန်တဲ့အခါကျလို့ရှင် professionally တိုးတက်အောင်လုပ်ရတယ်ပေါ့เนาะပညာရေးလည်းပါတယ်ပြီးလို့ရှင်အဲ့ဒီဟို training လုပ်ပါလို့လည်းထောက်ပံ့ပေးရတယ်ဆိုတော့အဲ့ဒါအပြင်လက်ရှိလက်တွေ့လုပ်တဲ့အတွေ့အကြုံတွေဆိုတော့လည်းပေါ့ပါမယ
်ဟုတ်ကဲ့အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းလုပ်ကိုင်နေကြတဲ့သူတွေလူမှုဝန်ထမ်းတွေအတွက်ပေါ့နော်လူမှုဝန်ထမ်းလုပ်ငန်းလုပ်ကိုင်နေကြတဲ့သူတွေအတွက်ကြတော့ဒီလိုဘွဲ့တွေမရှိဘူးပေါ့
ဟုတ်ကဲ့အမဒီလိုမြန်မာ social worker တွေအတွက်ပြန်ပြီးတော့ကြည့်ရတာကြတော့အဲ့မှာတော်တော်ကြီးကိုအားနေနေတဲ့အခြေအရာတွေတွေ့လာတယ်နော်ဒီမှာဒီ research ကိုစပြီးတော့ပြန်လုပ်တဲ့ခါပါးတွေမြင်လာလဲဆိုတော့ဒီ social worker ဆိုတဲ့အလုပ်ကဟိုးလွန်ခဲ့တဲ့1950အဲ့ဒီဝင်လာကလေးကရှိခဲ့တာပေါ့နော်အဲ့ဒီတော့ဆိုလို့ရှိရင်အမျိုးသမီးတယောက်သူ Miss Sailor ဆိုတာဒီ International Social Work နေပြီးတော့သူစောင်းပါတပါရေးလာတယ်အဲ့ဒီမှာပါရေးလဲဆိုတော့ဒီမြန်မာပြည်မှာ Social Work ဆိုတဲ့ဘလိုပညာရေးကိုအတိအကျလိုက်ပြီးတော့တင်းတင်းပဲဆိုတဲ့ပြတင်းမှုကြီးတာပေါ့နော်ဒါပေမဲ့ဒီနိုင်ငံကြီးကမြန်မာနိုင်ငံမှာအရန်အပြောင်းလဲတွေတွေ့ကြုံရတဲ့အခါကျတော့ဒီအကြောင်းဆိုတာမရှိတော့ဘူးနော်အချိန်ကြာသွားပြီးတော့နှစ်ပေါင်းကလည်း60လောက်ကျော်သွားပြီဆိုတော့ဒီလိုတော်တော်ကြီးကိုပြန်ပြီးတော့လိုက်ရမလို့ထင်ပါတယ်နော်ဒါပေမဲ့ social worker career ဆိုတာ professional အလုပ်မရှိတော့ပေမဲ့ဒီမြန်မာထုံးစံအတိုင်းဆိုလို့ရှိတော့ဟိုကျမတို့တည်ရတဲ့အတိုင်းပေါ့နော်ဒီကျမတို့ရိုးရာဟိုအမြဲတမ်းလူတိုင်းလူနေတဲ့နေရာမှာအခုကြီးစေတဲ့ delay ဆိုတာရှိတယ်ပေါ့နော်ဒါပေမဲ့ဒီလိုအဲ့ဒီလိုဟိုလူမှုပုံနဲ့လူမှုရေးနဲ့ပတ်သက်တဲ့ဟိုလုပ်တွေကိုတေချာစနစ်တကျနဲ့လုပ်မယ်ဆိုလို့ရှိတော့ဒီထက်ဟိုအချင်းချင်းတော့ဟိုကိုရက်ွက်ကရှိရလို့ကွန်ပျူတာဆိုတာရှိရလို့ကိုကြီးမဲ့အပြင်ဒီတက်ပုံပြီးစနစ်တကျလုပ်ဖို့ဆိုတာလိုလာရဲပေါ့နော်နောက်တော့ဒီ social worker တွေအားလုံးလိုက်နာပြီးတော့အကျင့်သုံးနိုင်တဲ့အဲဒီ professional standard ဆိုတာလည်းတကယ်ကိုလိုအပ်နေရဆိုတာအဲ့ဒီမှာတည်သာတွေ့လာပါတယ
်တကယ်တော့ဒီမြန်မာနိုင်ငံကလေတာရေးနာရေးလို့အားပေးကူညီတဲ့အသင်းဖွဲ့တွေအင်မတန်ပေါ်ပါတယ်လူမှုဝန်ထမ်းကူညီစောက်ရှောက်လိုစိတ်ရှိတဲ့သူတွေများတဲ့နိုင်ငံတစ်ခုပေါ့နော်ဥမာရေးပေးမိပြီးအခုဆိုရင်လည်း covid ဘေးပေါ့နော်ကျုံရတဲ့အခါမှာကူညီတဲ့သူတွေအများကြီးပေါ်လာတယ်ကျော်ဒီလိုရိုင်းပေးကူညီတတ်တဲ့နိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းတွေမှာကြတော့စနစ်တကျနဲ့ဒီစီမင်းစီကံစံနှုန်းသတ်မှတ်ချက်တွေရှိမနေဘူးဆိုတာဒါစိတ်ဝင်စားစရာအတော်ကောင်းတာပေါ့နော်
ဆိုတော့ဒီမြန်မာနိုင်ငံမှာဒီလိုလူမှုဝန်ထမ်းဆိုင်ရာပညာရေးပညာရေးဆိုတာမျိုးကိုစနစ်တကျမရှိဘဲနဲ့ဟိုလက်ရှိလုပ်နေတဲ့သူတွေကဒါကိုနီကုဟန်နဲ့လောက်ကိုင်းလှုပ်ရှားနေတဲ့သဘောလို့နားလည်ရမှာပေါ့အဲ့လိုသဘောလားရှင
်ဟုတ်တယ်မာအခြေခံကတော့မရှိဆိုတာမဟုတ်ဘူးရှိတော့ရှိတယ်ဒါပေမဲ့ကျမတို့ဒီမှာလွတ်နေတဲ့နေ့တွေကအရင်ကများနေရဲဆိုတော့ဟိုအစနေပြန်ပြီးစမယ်သဘောပဲဖြစ်နေတာပေါ့နော်ဒီ social work ဆိုတာကလူမှုရေးနဲ့ပတ်သက်တဲ့ကိစ္စတွေလုပ်နေတာဆိုတော့လူမှုရေးနဲ့ပတ်သက်ပြီးဘာတွေဘယ်လိုရင်ဆိုင်ရလဲဆိုတာရေပြန့်တိဖို့လုပ်ရပေါ့နော်ဒီ curriculum ပေါ့ဒီစာသင်တဲ့နေရာပါတယ်ဗျာဟိုအပဝင်တင်ယူရတယ်ဆိုတော့ဒီ political science နိုင်ငံရေးနဲ့ပတ်သက်တဲ့သိပ္ပံတွေလားပြီးလို့ရှိရင် research သူ့ရည်တနာတွေလောက်ရတယ်စုံစမ်းတာတွေလည်းလောက်ရတယ်ပြီးလို့ရှိရင် psychology အဲ့ဒါတကူကတော်တော်ရေးကြီးတယ်ဒီ psychology ဆိုတော့စိတ်ပိုင်းဆိုင်ရာနဲ့သင်တဲ့သင်ကြားမှုတွေပေါ့နော်အဲ့ဒါတွေလည်းပါမယ်ပြီးလို့ရှိရင် sociology ဆိုတာလူတွေအများကြီးနဲ့ဆိုင်တဲ့ဟိုမြင်ကျင်းမှုတို့နော်ဒါပေါ့လို့ရှိရင်လူတွေရဲ့ဘယ်လိုဆက်ဆံကြလဲဆိုတော့အဲ့ဒါတွေနားလည်ဖို့အဲ့ချက်တည်းလည်းနားအရေးကြီးတယ်အဲ့ဒါတွေလည်းနားလည်ရမယ်နောက်တစ်ခုကဘာရှိသေးလဲဆိုတော့လူတွေကဒီပတ်ဝန်းကျင်မှာတရားဝင်ကြောက်ဘယ်လိုဆက်ဆံကြလဲပြီးလို့ရှိရင်ဒီပတ်ဝန်းကျင်နဲ့ပတ်သက်လို့ဆက်နွယ်နေတဲ့ဟိုကိစ္စတွေဟိုအချက်လက်တွေကိုအဲ့ဒါတွေကိုနားလည်ထားမယ်ပေါ့နော်နောက်တစ်ခုကဒီ human rights ဆိုတော့လူနဲ့ပတ်သက်တဲ့အခွင့်အရေးတွေပေါ့နော်အဲ့ဒါတွေကလည်းဒီလူတယောက်ကိုဘယ်လိုထိခိုက်ပြီးတော့ဘယ်လိုအကျိုးပြုတာလဲအဲ့ဒီဟာတွေကိုနားလည်ဖို့ရှိတယ်အဲ့တော့စာအဲ့ဒီသင်တန်းအနေနဲ့သင်တန်းအနေနဲ့လည်းသင်ဖို့လိုပါတယ်နောက်တစ်ခါဒီ international standard ဒီမှာဘလို့ရှိတယ်ဆိုတော့သိရမယ်နောက်တစ်ခုက interpersonal communication ဒီ social worker ဆိုတော့လူပေါင်းစုံနဲ့ပတ်သက်တဲ့အပြဿနာအမျိုးမျိုးကိုဖြေရှင်းပြီးတော့ကူညီရတဲ့လူဆိုတော့တယောက်တစ်ယောက်စကားပြောဆက်သွယ်တဲ့အခါမှာဘလို့ပို့ပြီးတော့ထိရအောင်လုပ်နိုင်ရမယ်ဆိုတော့ဟိုသင်တန်းလေးကိုလေ့ကျင့်တော့လုပ်ပါရဲအဲ့တော့ကြည့်ရလို့ရှိရင် social worker တယောက်ဖြစ်လာတယ်ဆိုတော့တော်တော်ကြီးပဲဆုံးနားလည်ပြီးတော့ကျွမ်းကျင်မှလုပ်ငန်းလုပ်လို့ရတဲ့အလုပ်ဆိုတော့တကယ် professional ဆိုတာကိုအဲ့ဒါကိုအသိပေးချင်ပါတယ်နော
်ဟုတ်ကဲ့ပါဒါကတော့ဒီမြန်မာနိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းတွေတစ်ပိုင်းတစ်ပိုင်းလုပ်ကင်နေကြတာတွေရှိပေမဲ့လို့ဒီဘာသာရပ်ကိုစနစ်တကျသင်ယူလေ့လာပြီးတော့လူမှုတိုင်းဝိုင်းအတွက်တကယ်ထိရောက်တဲ့ရေးရှိအကျိုးပြုနိုင်တဲ့လုပ်ငန်းတွေဖြစ်လာဖို့အတွက်မှာတော့အားနည်းချက်တွေလိုအပ်ချက်တွေရှိနေသေးတယ်ဆိုတာကိုကယ်လီဖိုးနီးယားပြည်နယ်လာစီယရာတက်ကတူမှာပါရဂူပွဲအတွက်သုတေသနလို့စာတမ်းပြုစုနေတဲ့မတ်မစ်ရှယ်ခမောင်းကရှင်းပြခဲ့တာပါလူမှုဝန်ထမ်းတွေနဲ့ပတ်သက်လို့ဒီအများပြည်သူလက်ကင်ချတဲ့နဲ့စံညွန့်တွေစနစ်တကျဖြစ်လာအောင်ပညာရှင်တယောက်အနေနဲ့မက်မစ်ရှယ်ပါတွေအကြံပြုထားလဲနောက်လူမှုတိုင်းဝိုင်းတစ်ခုရေရှည်ဖွံ့ဖြိုးတိုးတက်လာဖို့အတွက်ဒီလူမှုဝန်ထမ်းလုပ်ငန်းတွေကဘလောက်အထိအရေးပါတဲ့ကဏ္ဍမှာရှိနေလဲအမျိုးသမီးအများစုပါဝင်လှုပ်ရှားနေတဲ့ဒီကဏ္ဍတိုးတက်လာရင်အမျိုးသမီးတွေရဲ့ဘဝတွေရောဘာတွေတိုးတက်လာနိုင်မလဲဆိုတာတွေကိုတော့နောက်သတင်းပတ်မှာဆက်ပြီးတော့တင်ပြဆွေးနွေးပါမယ်အခုကတော့အချိန်ကပ်သက်ရှိတဲ့အတွက်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုကြည်မာပဲရန်နာဝင်ပြပါရှင်ကျမအင်ဂျီပါရှင်
ဒီတစ်ပတ်သုတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာ2020အထွေထွေရွေးကောက်ပွဲမှာအနိုင်ရတဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ထိတ်တန့်အမျိုးသားလုံခြုံရေးအကြံပေးရာထူးတွေအတွက်ဘသူတွေကိုအဆိုပြုထားလဲဆိုတဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးရမယ်ခင်ဗျာဒီစချောင်းမြောက်အမေရိကန်သမ္မတဖြစ်လာတော့မယ်ဂျိုးဘိုင်ဒန်ကမြို့သားလူရင်းနဲ့သက်ဆိုင်တဲ့အစိုးရဖွဲ့ဝင်နေနေရမှာခံထားမဲ့သူတွေကိုလူလူနဲ့မိတ်ဆက်ပေးလိုက်ပြီးတော့အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတွေကိုပြန်ပုံဖော်မှာဖြစ်ပြီးခေါင်းဆောင်မှုနဲ့ပတ်သက်တဲ့စံတမ်းမိုးတွေကိုလည်းပြန်ပြီးတော့အသက်သွင်းသွားမယ်လို့ပြောပါရယ်သမ္မတတာဝန်လွှဲပြောင်းမှုယူခင်မှာအခြေစိုက်ရုံးဖွင့်ထားတဲ့ Delaware ပြည်နယ် Wilmington မှာအင်္ဂါနေ့ကဒီဘိုင်ဒန်အစိုးရဖွဲ့နိုင်ငံခြားရေးဝန်ကြီးအမျိုးသားလူမျိုးရေးအကြံပေးနဲ့ရာသီဥတုထင်းထင်းရှောက်ရှောက်ရေးဆိုင်ရာဝန်ကြီးအဆက်အထူးတန်တမတူခန့်အကြောင်းကြေညာခဲ့ပါတယ်ဂျိုးဘိုင်ဒန်ကအခုလိုပြောရတယ
် Well, not only repair though also
ကမ္ဘာ့အမေရိကန်ရဲ့အခမ်းကဏ္ဍကိုအတူတကွပြန်အသက်သွင်းရုံနဲ့မဟုတ်ဘဲဥဆောင်မှုအခမ်းကဏ္ဍနဲ့မှန်ကန်တဲ့ခေါင်းဆောင်မှုအရည်အသွေးကိုပြန်ဖော်ထုတ်မှာဖြစ်တယ်လို့တပ်ဖွဲ့ဝင်တွေတန်တမန်တွေထောက်လန့်ရေးအတိုင်းဝိုင်းအနေနဲ့နိုင်ငံရေးလွှမ်းမိုးမှုမပါဘဲသူတို့အလုပ်ကိုသူတို့လွတ်လွတ်လပ်လပ်လုပ်ဆောင်နိုင်အောင်ပါလှုပ်ဆောင်သွားပါမယ
်အခုရာထူးခံခဲ့တဲ့အကြံပေးတွေအနေနဲ့သူသိကျင်နာတွေကသာမဟုတ်ဘဲသူသိဖို့လိုအပ်တာမှန်သမျှကိုလည်းပြောပြသွားမှာဖြစ်ပြီးတော့အမေရိကန်နေအနေနဲ့ဂုဏ်ယူစရာတွေကိုပဲလှုပ်သွားမှာပါလို့မစ္စတာဘိုင်ဒန်ကပြောရတယ်နိုင်ငံခြားရေးဝန်ကြီးရာထူးခံဖို့အဆိုပြုထားတဲ့အန်သနီဘလင်ကင်နဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပါရတယ်
Tony's been one of my closest and most trusted advisors. I know him and his family.
တိုနီဟာကျွန်တော်ရဲ့အနီးကပ်ဆုံးနဲ့အယုံကြည်ရဆုံးအချံပေးတွေကတယောက်ပါသူနဲ့ရောသူ့မိသားစုနဲ့ပါခင်မင်းရင်းနေပြီးမိသားစုဟာရွှေပြောင်းအခြေချလာတဲ့ဒုက္ခတွေနာစီတွေရဲ့တပ်ဖြတ်မှုကနေအသက်မသေးပဲရှင်ကြံရစ်သူတွေပါသူ့မိသားစုကဘာမဆိုဖြစ်နိုင်ရမယ်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့စံတန်ဘိုးတွေပေါ်ဘယ်တော့မှအခွင့်အရေးမယူဖို့လဲသူ့ကိုကောင်းကောင်းဆုံးမခဲ့ပါတယ်တိုနီဟာနိုင်ငံအတွက်အမြဲပဲအစဉ်သင့်ဖြစ်နေသူပ
ါပြီးခဲ့တဲ့သမရတန်တွင်အမေရိကန်ပြည်ထောင်စုဟာမဟာမိတ်နိုင်ငံတွေနဲ့တိတ်နွေးထေးတဲ့ဆက်ဆံရေးမရှိခဲ့ဘူးလို့ပညာရှင်တွေကသုံးသပ်ထားပါတယ်ဒီဆက်ဆံရေးပြန်ကောင်းလာအောင်ဆောင်ရွက်ဖို့လဲနိုင်ငံခြားရေးဝန်ကြီးအဖြစ်အစိုးရပြုခံထားရတဲ့အန်တိုနီဘလင်ကင်ကပြောပါတယ်
We have to proceed with equal measures of humility and confidence.
ကျွန်တော်တို့ဟာယိုကျိုးနှိမ့်ချမှုနဲ့ယုံကြည်မှုကိုချိန်ထိုးပြီးရှေ့ဆက်လှုပ်ဆောင်ရပါမယ်။ရွေးကောက်ခံသမ္မတပြောခဲ့သလိုပါပဲ။ကဘာကြီးရဲ့ပြဿနာအလုံးကိုကျွန်တော်တို့အကြီးဖြေရှင်းနိုင်မှာမဟုတ်ပါဘူး။တခြားနိုင်ငံတွေနဲ့အတူပူးပေါင်းပြီးဆောင်ရွက်ဖို့လိုသလိုသူတို့ရဲ့အတူတကွပူးပေါင်းဆောင်ရွက်မှုလည်းလိုအပ်ပါတယ်။
နိုဝင်ဘာလဆက်မဲမှာတော့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုအနေနဲ့ကဘာရာသီဥတုပြောင်းလဲမှုဆိုင်ရာပါရစ်သဘောတူညီချက်ကနေနှုတ်ထွက်ကြောင်းကြေညာခဲ့ပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုကာကွယ်တိုက်ဖိအစားချုပ်တွေကနေဒုတိယအများဆုံးကာဗွန်တက်ငွေထုတ်နေတဲ့အမေရိကန်အနေနဲ့ခုလိုနှုတ်ထွက်မှဆိုပြီးတော့နှစ်ပေါင်းများစွာသူကကြေညာပေးခဲ့တာကိုလက်တွေ့အကောင့်ထဲဖော်လိုက်တာလည်းဖြစ်ပါတယ်။အဲ့ဒီအချိန်ကဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်အနေနဲ့သူသာသမ္မတအဖြစ်ရွေးခံမယ်ဆိုရင်ဒီသဘောတူညီချက်ကိုပြန်လက်ခံမယ်ဆိုပြီးတော့ကြေညာပေးခဲ့ပြီးအခုခါမှာတော့ဒီဂရီကိုကောင်တယ်ဖော်ဖို့ဝါရစ်တန်တမန်တူကိုရွေးချယ်ထားပါတယ
် And as for the man himself if I had a former secretary of state to help negotiate the Paris climate accord or
ဖြစ်ရာဒီလူဆိုင်ရာသဘောတူညီချက်စာချုပ်ကိုပြည်နိုင်ရေးဆွဲရမှာပါဝင်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်သမရလောင်းလည်းဖြစ်ဝါရင်အထက်လွတ်တော်အမတ်လည်းဖြစ်ရာသီဥတုဆိုင်ရာအဖွဲ့အစည်းကြီးတစ်ခုရဲ့ခေါင်းဆောင်လည်းဖြစ်ခဲ့သူကိုရွေးချယ်တာကိုကြည့်မယ်ဆိုရင်ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လောက်အလေးနဲ့ထားတယ်ဆိုတာပြသပါလိမ့်မယ်ဒီလိုလူတစ်ယောက်ကိုရွေးချယ်ထားတာကိုကြည့်ချင်းအဖြစ်ကျွန်တော်ရဲ့တန်ဓိဋ္ဌာန်ကိုမြင်နိုင်ပါတယ်အဲ့ဒီသူဟာကျွန်တော်ရဲ့အရင်ဒီဆုံးမိတ်ဆွေတဦးဖြစ်တဲ့ဂျွန်ကယ်ရီဖြစ်တယ်ဆိုတာကိုကဘာကြီးကတွေ့မြင်ကြရပါလိမ့်မယ်ဂျွန်ကယ်ရီဟာဒီကနေ့ကျွန်တော်တို့ရင်ဆိုင်နေရတဲ့ချင်းကြောင်မူကြီးတရက်နဲ့ပတ်သက်လို့ကင်တွယ်သွားပါလိမ့်မယ်။သူ့ထက်ယုံကြည်စရာကောင်းတဲ့သူမရှိတော့ပါဘူး
။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ကမ္ဘာတဝန်းလူသားမောင်းများစွာရဲ့အသက်တွေချင်းကြောင်ခံနေရပြီးတော့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကလည်း2030အရောက်မှာ50ရာခိုင်နှုန်းအထိထပ်တိုးလာနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။အပူလိုင်းကျရောက်တာမုန်တိုင်းနဲ့မိုးခေါင်ရေရှားမှုတွေလိုရာသီဥတုကြောင့်ဖြစ်တဲ့သဘာဝဘေးအန္တရာယ်တွေတစ်နှစ်တည်းတစ်နှစ်ပုံမကြုံလာဖို့ရှိတယ်လို့ကုလသမဂ္ဂရဲ့ကမ္ဘာမိုးလေဝသအဖွဲ့ WMO ကအော်တိုဘာလအတွင်းထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးခဲ့ပါတယ်။ဒါပြင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဝင်ရောက်စွန်းဒေသတွေမှာကျင်လည်ကြတဲ့ပိုလာဝက်ဝန်ကြီးတွေမျိုးတုံးတော့မဲ့အခြေအနေကြုံနေရတယ်လို့လည်းလေ့လာချက်တစ်ခုမှာဖော်ပြထားပါတယ်။နောက်ထပ်လူသက်တမ်းတစ်ခုစာလောက်ကာလအတွင်းဒီဝက်ဝန်ကြီးတွေမျိုးတုံးပြောက်ွယ်သွားနိုင်တယ်လို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့သဘာဝတရားဆက်ဆက်မှုသုတေသနလေ့လာချက်တွေကိုဖော်ပြနေတဲ့ Nature Climate Change Journal မှာသိပ္ပံပညာရှင်တွေကသူတို့ရဲ့လေ့လာချက်တွေကိုဖော်ပြခဲ့ကြတာပါကယ်လီဖိုးနီးယားမှာဆိုရင်လဲစက်တင်ဘာလအတွင်းတုန်းကမကြုံစဘူးတော်မီကြီးလောင်ကျွမ်းခဲ့ပါတယ်ဝါရှင်တန်ပြည်နယ် Oregon ပြည်နယ်တွေမှာလဲတော်မီကြောင့်ဘေးလွတ်ရာပြောင်းဖို့သတိပေးချက်တွေထုတ်ပြန်ခဲ့ရတာပါသိပ္ပံပညာရှင်တွေကတော့ရာသီဥတုပြောင်းလဲလာမှုကြောင့်အခုလိုအဆိုးဆုံးတော်မီကြီးတွေလောင်ကျွမ်းခဲ့ရတာလို့ပြောပါတယ်။ဒီလိုအခြေအနေတွေကြောင့်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကရာသီဥတုပြောင်းလဲမှုထိန်းချုပ်ရေးဆိုင်ရာကိစ္စရပ်တွေကိုကင်တွယ်ဖို့ဂျွန်ကယ်ရီကိုဝန်ကြီးအဆင့်ရာထူးနဲ့ညီမျှတဲ့အထူးတန်တမန်အဖြစ်ခန့်အပ်တောင်းပေးခဲ့ပါတယ်။ဂျွန်ကယ်ရီက
To end this crisis the whole world must come together
ဒီပြဿနာကိုအဆုံးသတ်ဖို့ဆိုရင်ကမ္ဘာကြီးအနေနဲ့အားလုံးလက်တွဲဆောင်ရွက်ရပါလိမ့်မယ်တမရတာဝန်ယူတဲ့နေ့မှာပဲ Paris ရာသီဥတုဆိုင်ရာသဘောတူညီချက်ကိုပြန်ဝင်ယူအတိအမှတ်ပြုယုံတဲ့တွင်မလုံလောက်ပါဘူးနောက်နှစ်ဒီချိန်မှာ Glasgow မှာကျင်းပမယ့်နိုင်ငံတကာဆွေးနွေးပွဲမှာအတူတကွရည်မှန်းချက်တွေကိုအကောင့်အထည်မဖော်နိုင်ဘူးဆိုရင်ကျွန်တော်တို့ကြာဆုံးကြရပါလိမ့်မယ်
ဂျိုးဘိုင်နဲ့အနံ့ရတယ်ဆိုတာကိုအစိုးရစီမံခန့်ခွဲဌာန GSA ကအတီးပြုတ်လက်ခံပေးလိုက်ပြီးတဲ့နောက်အခုလိုအစိုးရတဲ့အဖွဲ့ဝင်တွေနေရာအတွက်အစိုးပြုတ်ရွေးချယ်ခဲ့တာပါရွေးကောက်ပွဲမှာသူရှုံးနေတယ်ဆိုတာကိုသမ္မတဒေါ်နယ်ထရမ့်ကတရားဝင်လက်ခံဖို့ညှဉ်းဆဲနေစေဖြစ်ပေမဲ့လို့အစိုးရတာဝန်တွေလွှဲပြောင်းရေးဆောင်ရွက်မှုတွေမှာဖူးပေါင်းဆောင်ရွက်ဖို့ဒီသတင်းပတ်အတွင်းညွှန်ကြားထားပါတယ်မစ္စတာဘိုင်ဒန်ကတော့ဒီမတိုင်ခင်ကတည်းက ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေတာပါ။အမိမြေလူရွေးဌာနအကြီးအကဲနေရာကိုတော့ဒီဌာနမှာဒုတိယဝန်ကြီးဟောင်းတာဝန်ယူခဲ့ပူးတဲ့ကျူးဘားအမေရိကန်ရှေ့နေအယ်ဟာဒရိုမေယာကက်စ်ဒီကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်နိုင်ငံခြားရေးဌာနအာဖရိကရေးရာလက်ထောက်ဝန်ကြီးဟောင်းလင်ဒါ-သောမတ်စ်ဂရင်းဖီးလ်အမျိုးသားထောင်လိုက်ညွှန်ကြားမှုအဖြစ် CIA ဒုတိယညွှန်ကြားမှုဟာ Every Haynes နဲ့အမျိုးသားလူညွှန်ရေးအကြံပေးအဖြစ် Mr. Biden ရဲ့နိုင်ငံခြားရေးအကြံပေးလုပ်ခဲ့ပူးတဲ့ Jack Sullivan တို့ကိုခန့်အပ်ဖို့ရာထားထားတာဖြစ်ပါတယ်။2021ဇန်နဝါရီလ20ရက်နေ့ကျန်းသက်စာကြေဆုပြီးရင်တော့46ဆမတ် American သမ္မတဖြစ်လာမယ်။အသက်88နှစ်အရွယ်သမ္မတ Biden ဟာ American ရဲ့အသက်ကြီးဆုံးသမ္မတဖြစ်လာတော့မှာပါခင်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကာကွယ်ရမှာအရေးပါတဲ့နှာခေါင်းဆီးတွေကိုဖြီးရင်းမှာဈေးတက်တက်သားသားနဲ့သုံးနိုင်အောင်လုပ်ပေးနိုင်တယ်လို့ Jasper Knight ချီမြင်တဲ့အထက်လိတ်ကုမ္ပဏီက Engineer ဦးအောင်စင်ကပြောပါတယ်။ဒီလိုသုံးနိုင်အောင်ဘယ်လိုလုပ်နိုင်မလဲ။ဘာဤပညာတွေလိုအပ်တယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါ။
မနက်ကောင်းကြီးပုံမှန်ဆိုလို့ရှိရင်နှာခေါင်းကြီးတော့လေးပညာပေါ့လေအပိုင်းတစ်ပိုင်းရှိပါတယ်တစ်ပိုင်းကတော့နှာခေါင်းကြီးအတွက်သုံးတဲ့ပိတ်အမျိုးအစားပေါ့အဲ့ဒီပိတ်အမျိုးအစားကဟိုကျွန်တော်တို့ပုံမှန်သုံးနေတဲ့ရကန်းတယ်လို့ပြောရဲရက်တယ်လို့ထိုးတယ်လို့မဟုတ်ဘူးပေါ့လေကျွန်တော်စွတ်တယ်လို့အသားမျိုးဖြစ်တယ်ထိုးတယ်လည်းမဟုတ်ဘူးသူကနန်းဥပင်ပိတ်အမျိုးအစားမျိုးပေါ့အဲ့တော့လိုအပ်တဲ့ပိတ်အမျိုးအစားကနန်းဥပင်လိုပါတယ်ဆိုတော့အဲ့တော့နန်းဥပင်ပိတ်ကိုထုတ်တဲ့ဤပညာဒီဘာနိုင်ငံမှာတော့မရှိသေးဘူးဒါပေမဲ့လုပ်မယ်ဆိုလုပ်လို့ရပါတယ်အာနံပါတ်1အချက်ပါအဲ့ဒီနန်းဥပင်ပိတ်သိမ်းမျိုးစားတွေရပြီဆိုလို့ရှိရင်နောက်တစ်ခါထပ်ပြီးတော့ချုပ်တဲ့စနစ်ပေါ့လေချုပ်တဲ့စနစ်လိုပါတယ်သူ့ကိုရိုးရိုးစာကြည့်ခဲ့မဲ့ပါဆိုလို့ရှိရင်သုံးလွှာစနစ်ကြီးထားပါပဲတကယ်၍ KN95 တို့ N95 တို့ကြတော့9လွှာထားပါတယ်အဲ့ဒီ9လွှာကိုလည်းစနစ်ကြီးထပ်ပြီးတော့ချုပ်တဲ့ဆက်မျိုးပေါ့လေအဲ့လိုဆက်မျိုးလိုပါတယ
်အဓိကတော့ဤပညာတော့နှစ်ခုပေါ့နော
်ဤပညာနှစ်ခုပေါ့ဟုတ်ကဲ့
ဟုတ်ကဲ့ပထမဆုံးကပိတ်ဆက်ထုတ်တဲ့ဤပညာနောက်ဒုတိယတော့ဒီ max ဖြစ်အောင်လို့နှာခေါင်းဆီးဖြစ်အောင်လို့ချုပ်တဲ့ဤပညာပေါ့နော
်ချုပ်တဲ့ဤပညာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ပိတ်ဆက်နဲ့ပတ်သက်ပြီးတော့ပထမအဆုံးပြောပြပေးပါဆရာမြန်မာပြည်မှာအများသုံးနေတဲ့ဒီအဝတ်ပိတ်ဆက်ဟာဒီ COVID-19 virus ပိုးတွေကိုခုခံကာကွယ်နိုင်စွမ်းရှိပါမလားဆရာ
အများသုံးနေတဲ့ရကန်းနဲ့ရတဲ့ပိတ်ဆက်ပေါ့လေအဲ့ဒီပိတ်ဆက်ကတော့ COVID-19 ရောဂါပိုးကိုခုခံကာကွယ်နိုင်တဲ့စွမ်းရည်တော့မရှိပါဘူးလို့ပဲပြောရမှာပေါ့လေဘာလို့လဲဆိုတော့သူတို့ကခြေတွေဖြစ်အောင်လုပ်လိုက်ပေါ့ခြေတွေဖြစ်အောင်လုပ်ပြီးတော့မှအဲ့ဒီခြေတွေကိုအကျော်ရှုံလေးနဲ့ရက်ထားတယ်။တမန်အားဖြင့်တော့မျက်စိအားဖြင့်ပြည်ရင်တော့ဒီကောင်ကဒီပိတ်ဆက်ကပိတ်နေတယ်လို့မြင်ရပေမဲ့အဲ့ဒီခြေတစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတဲ့အပေါက်တွေပေါ့လေ။အဲ့ဒီအပေါက်တွေကဗိုင်းရပ်စ်ဆိုင်နဲ့အရွယ်အစားနဲ့နှိုင်းယှဉ်ရင်တော့အမှန်တမ်းမှကြီးမားပါတယ်။ COVID-19 ဗိုင်းရပ်စ်ရဲ့အရွယ်အစားက 0.125 micron ပေါ့လေ။အရွယ်အစားတော့ရှိတယ်ကျွန်တော်တို့ရကန်းတယ်ရက်တယ်တွေမှာရှိနေတဲ့ခြေတွေတစ်ခုနဲ့တစ်ခုအကျိုးအကျော်ရှိုးဖြစ်လို့ပေါ်သွားတဲ့အပေါက်တွေက100မိုက်ခရွန်လောက်အထိရှိရဲ့အစာဝတ်များစွာကွာနေတော့အကယ်၍ဗိုင်းရပ်စ်ကပိတ်ပေါ်မှာသာလာကပ်မယ်ဆိုရှင်အဲ့ဒီဗိုင်းရပ်စ်ကအသက်ကြီးလမ်းကြောင်းတွေလည်းပူဖောက်ဝင်နေတဲ့အနေအထားဖြစ်ပါတယ်ဒါကြောင့်မလို့ရိုးရိုးရကန်းပိတ်တွေထိုးတဲ့ပိတ်တွေကတော့သုံးဖို့မတင့်တော်တဲ့အနေအထားမှာရှိပါတယ
်ဒီနှာခေါင်းဆီးလုတ်တဲ့ပိတ်ဆက်ကဘယ်လိုပိတ်ဆက်မျိုးလဲရှင်းပြပေးပါဆရာ
နှာခေါင်းကြီးလိုက်တဲ့ပိတ်ဆက်ကတော့ non-woven fabric လို့ခေါ်ပါတယ်။ပိတ်ဆက်ဖြစ်အောင်ခြေဘွားကိုမတော်ဘဲနဲ့ fiber ဆိုတဲ့အမြင်လေးတွေဘွားတွေပြီးတော့စုပြီးတော့စီထပ်ပြီးတော့လိုချင်တဲ့အထူပေါင်းကိုစီထပ်ပြီးတော့ပိတ်ပြအောင်လုပ်တာကရက်ထည်မဟုတ်တော့ပိတ်ဆက်ပေါ့ non-woven ပိတ်ဆက်ဖြစ်ပါတယ်။အဲဒီဟာကြတော့ဗါလဲဆိုရှင်သူအမြင်တစ်ခုနဲ့တစ်ခုထပ်ထားတဲ့ပြတော်မလို့တစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတဲ့ခဏရက်ထည်တွေလိုဖြစ်ပေါ်နေတဲ့ဒီအကျော်အကျကြောင့်ဖြစ်ပေါ်နေတဲ့အပေါက်တွေပျောက်သွားပြီးတော့အင်မတန်မှပင်းငယ်တဲ့အပေါက်တွေပေါ်လာပါတယ်ဆိုတော့ဒါကြောင့်မလို့ခြေဘွားကိုမရောက်ဘဲနဲ့အမြင်ဘွားကနေပြီးတော့တန်းပြီးတော့ပိတ်ခြေဘွားရအောင်လုပ်တဲ့နန်းဟိုပင်ပိစာမျိုးကိုဟိုသုံးဖို့လိုအပ်ပါတယ်အဲ့ဒီပိတ်မျိုးစားကတော့ပုံမှန်အားဖြင့်တော့2မျိုးသုံးတယ်တစ်ခုကတော့လည်းဆိုရင် span bound deck ဆိုတဲ့ဤပညာနဲ့ထုတ်လုပ်တဲ့နန်းဟိုပင်ပိစာမျိုးစားနောက်တစ်ခုကပါဆိုတော့ background ဆိုတဲ့ဤပညာနဲ့ထုတ်လုပ်တဲ့နန်းဟိုပင်ပိစာမျိုးစားအဲ့ဒီအမျိုးစားနှမျိုးပေါ့လေအဲ့ဒီနှမျိုးကိုဆက်ပြီးတော့သုံးပါလေ
။ဟောဗိုင်းရပ်စ်ပိုးမဖောက်နိုင်ဘူးဆရာ
။ဗိုင်းရပ်စ်ပိုးမဖောက်နိုင်ဘူးပေါ့မဖောက်နိုင်တော့အောင်ကျင်းပြောင်းသွားတဲ့အနေအထားပေါ့။ရိုးရိုးစာကြည့်ကဲမက်တစ်ခုမှဆိုလို့ရှိရင်ပထမအဆုံးတွေ့တဲ့ပထမအပေါ်ကတော့ span bound နန်းဟိုပင်ပိတ်ဆက်ပေါ့လေအဲ့ဒါကိုသုံးတယ်။အ
အဲ့ဒီ spam bound တက်ကလည်းသူကဘာနဲ့လုပ်ထားလဲသူရှိရေသူ့သုံးတဲ့ material က polypropylene ဆိုတဲ့ plastic အနွယ်ပေါ့လေအဲ့ဒါကိုလုပ်ထားတယ်အဲ့ဒီ plastic ကိုအရေးပြောင်းဖြော်ပြီးတော့မှအဲ့ဒီ plastic ကနေပြီးတော့ညှစ်ထုတ်လိုက်တာညှစ်ထုတ်လိုက်တော့အမြင်လေးတွေထွက်လာတယ်အဲ့ဒီအမြင်လေးတွေကိုချက်တောက်ပြီးတော့တနေရာမှာအလွန်ပါးလေးပြောင်းလုပ်ပြီးတော့အဲ့ဒီအလွန်ပါးလေးပေါ်မှာစီချက်တဲ့နည်းပညာဆိုအဲ့ဒါက spam bound တက်ဖြစ်ပါလေဆိုတော့အဲ့ဒီနည်းပညာနဲ့ထုတ်တဲ့ပိတ်ဖြစ်တဲ့အတွက်ကြောင့်သူကကျွန်တော်တို့ချီတယ်လို့အပေါက်တွေချီကိုရက်တဲ့ရက်ထဲကြောင်ပေါ်တဲ့အပေါက်တွေကြောက်သွားပါလေ။နောက်ထပ်အမျိုးအစားတစ်ခုကတော့ matte brown ပေါ့လေ။အဲတော့ matte brown ကလည်းအသုံးပြုတဲ့ material ကတော့ polypropylene ပါပဲ။သူ့ကိုတော့မလုပ်လဲဆိုလို့ရှိရင် polypropylene ကဒီအရေးပြောင်းလုပ်တယ်ပြီးရင်ညှစ်ထုတ်တယ်ညှစ်ထုတ်လိုက်တဲ့ဥစ္စာကိုလေပူလေးနှစ်ခုနဲ့ပုတ်ပြီးတော့ပုတ်ထုတ်ပြီးတော့တနေရာမှာစုတယ်ဟိုအမြင်လေးတွေကိုကိုလိုချင်တဲ့အထူးအပါအတိုင်းရအောင်စုထားတဲ့သဘောမျိုးပေါ့လေစုထားတဲ့ပိတ်မျိုးပေါ့အဲ့ဒါမျိုးကို matte brown လို့ခေါ်ပါတယ်အဲ့ matte brown က spam bound တဲ့ပုတ်ပြီးတော့ကျစ်လက်တဲ့ပိတ်ပြီးတဲ့အပေါက်နဲတဲ့ပိတ်စာမျိုးဖြစ်လာပါတယ်အဲ့တော့ mass မှာဒုတိယအလောဖြစ်တဲ့ matte brown ကတော့အဓိကတော့ virus ကိုကာကွယ်ပေးတာဖြစ်ပါတယ
်ဒီနှာခေါင်းဆီးထုတ်ဖို့အတွက်ကုန်ချမ်းဟာဘာမှမလွယ်လွယ်ကူကူရနိုင်ပါမလားဆင်
လုံးလုံးနဲ့ဗမာပြည်ရဲ့အနေအထားအရတော့အဲ့ကောင်များထုတ်လုပ်တဲ့စက်ရုံတွေမရှိသေးပါဘူးအဲ့ဆက်လုံးလုံးတွေတော့မရနိုင်သေးဘူးခင်ဗျာဒါပေမဲ့လို့အဲ့ဒီ polypropylene ဆိုတဲ့ဒေါ်စီမျိုးစားကတော့ကျွန်တော်နိုင်ငံမှာသုံးနေပါတယ်အဓိကတော့ plastic လုပ်ငန်းတွေ plastic ထည့်လေးပါအဲ့ဒီကော်စီကိုသုံးပြီးတော့ကော်စီကိုအရင်ညှစ်ပြီးတော့လေလိုချင်တဲ့ plastic အချက်တွေထုတ်တဲ့ပုံစံကတော့ကျွန်တော်တို့မှာလုပ်ပါတယ်ခင်ဗျာအဲ့တော့ကုန်ကြမ်းအနေနဲ့ polypropylene ကော်စီကတော့ပြည်ထဲမှာထုတ်လုပ်နိုင်ပြီးမရှိပါအတင်းသွင်းလို့ရပါတယ်ခင်ဗျာ
ဆက်တည်သုံးမယ်ဆိုဘယ်လိုဆက်မျိုးစားတွေသုံးရမလဲ။ဘာတွေလိုမလဲဆရာ
။ဘယ်နှကတော့ပိတ်အမျိုးသားနှမျိုးကိုထုတ်တဲ့ဆက်မျိုးစားပေါ့လေ။အဲ့ဒီကတော့ spam bound တဲ့ဟိုထုတ်တဲ့ဆက်မျိုးစားရဲ့ matte brown ကိုထုတ်တဲ့ဆက်မျိုးစားရဲ့အဲ့ဒီဆက်မျိုးစားတွေကတော့ပုံကြမ်းအနေနဲ့ကတော့ polypropylene ဆိုတဲ့ကော်စီကိုပုံကြမ်းသုံးပြီးတော့ပိတ်ပြအောင်ထုတ်တဲ့ဆက်တွေ။အဲ့ဒီဆက်တွေကတော့လောလောဆယ်ပြည်တွင်းမှာမရှိသေးဘူး investment လုပ်မယ်ဆိုလို့ရှိရင်လည်းပဲဒီနည်းမြန်မှုကလည်းပမာဏကလည်းနည်းနည်းလေးတော့များတယ်ဒီပညာကလည်းနည်းနည်းတော့ပါတယ်လုပ်ရင်တော့မဖြစ်ဘူးဆိုတာမဟုတ်ဘူးဖြစ်တာတော့ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအဆင့်နဲ့စာလို့ရှိရင်လောလောဆယ်အဲ့ဒီလိုဒီဘက်ကတော့ကျွန်တော်တို့ကလုံးဝကြီးပြစ်ပဲလို့မရဘူးသို့တော်လည်းပဲပြည်တွင်းထဲမှာအကယ်၍ mass ကိုချုပ်တဲ့စက်တွေပေါ့လေအဲ့ဒီစက်တွေကိုပြည်တွင်းထဲမှာလုပ်မယ်ဆိုရင်တော့ဒီဘာနေမက်ဆေ့ဝယ်သုံးနေရတဲ့စာလို့ရှိရင်ယာယီတတာတဲ့နှုံးသားတဲ့ကျွန်တော်ပြည်ထဲမှာအစားထုတ်ပြီးထုတ်လုပ်နိုင်မယ်လို့ဆိုယူဆပါတယ်ခင်ဗျာ
ရှင်မြင်းနဲ့အထယ်လေး engineer ဦးအောင်စင်ပါနောက်တစ်ပတ်မှာတော့နှာခေါင်းဆီးထုတ်ဖို့အတွက်လိုအပ်တဲ့ဤပညာတွေကနှာခေါင်းဆီးချုပ်တဲ့ဤပညာအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်
ခုဆက်လက်ပြီးတော့တရင်အချင်းချုပ်ကိုကြေညာပေးပါမယ်။နိုဝင်ဘာ3ရက်နေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာ Electro College လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲ့အများစုကိုရွေးကောက်ခံသမ္မတဂျိုးဘန်ဒန်ကရရှိခဲ့တာကြောင့်လာမယ့်ဇန်နဝါရီလ20ရက်နေ့မှာသမ္မတအဖြစ်ကျန်းသစ်စာချိန်ဆိုတော့မှာပါ။သမ္မတဒိုနယ်ထရမ့်ကတော့မဲမသမားမှုတွေအကြီးအကျယ်ရှိခဲ့တဲ့ဆိုပြီးခိုင်မာတဲ့သက်တည်အထောက်အထားမပြဘဲဆက်ပြီးတော့ပြောဆိုနေပါတယ်။ပြည်နယ်ကိုယ်စားလှယ်မဲတွေရွေးကောက်ခံသမ္မတဂျိုးဘာဒနာရခဲ့မယ်ဆိုရင်အိမ်ပြူရောကနေသူထွက်ခွာသွားမယ်လို့သမ္မတထရမ့်ကသတင်းထောက်တွေကိုကြာတာပြင်းတွေကပြောဆိုသွားတာဖြစ်ပါတယ်။ဒါပေမဲ့လည်းလက်ရှိနေထားအရသူရှုံးနေတာကိုလက်ခံဖို့ခက်ခဲကြောင်းပြောဆိုခဲ့တဲ့သမ္မတထရမ့်ကမစ္စတာဘာဒန်ရဲ့ကြမ်းသစ်စာချင်းဆိုပွဲကိုတက်မလားဆိုရဲသတင်းထောက်ရဲ့အမေကိုတော့ဖြေမသွားပါဘူး။ထိုင်းနိုင်ငံမှာအစိုးရကတမတ်ထားတဲ့လုခအနှုံထအတိုင်းအပြည့်မရကြတဲ့အထက်ချုပ်စက်ရုံအလုပ်သမားတွေအနေနဲ့ရော့ကျင်းငွေဖြစ်အမေရိကန်ဒေါ်လာ6,900နဲ့ညီမျှတဲ့ထိုင်းဘတ်ငွေ3,000ကိုအလုပ်ရှင်အပါအဝင် Starbucks နဲ့ Walt Disney လိုကုမ္ပဏီကြီးတွေစီကနေရဖို့ရှိပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကစက်ရုံတွေမှာလုကင်နေကြတဲ့မြန်မာအလုပ်သမားအတော်များများဟာအနှိမ့်ဆုံးတစ်နေ့လောက်အားခဘတ်ငွေ330မရတာကို Reuters သတင်းဌာနက2019 September လမှာစုံစမ်းတွေ့ရှိခဲ့တာပါ။Disney, Starbucks နဲ့ Tesco ကုမ္ပဏီတွေဖက်ကလည်းနှစ်နာခဲ့တဲ့အလုပ်သမားတွေကိုရောချေပေးဖို့တိတိပတ်ထဲမှာပဲသဘောတူညီခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ969ဦးထပ်ပြီးတော့တွေ့ရှိခဲ့တာကြောင့်နေစဉ်ပိုကူးစက်မှု900ကျော်ရာနဲ့ဆက်တိုက်ရှိပါပြီ။ခုလိုပိုကူးစက်မှုမြင့်တက်နေတာကြောင့်လူတွေအနေနဲ့အိမ်မှာပဲနေကြဖို့တာဝန်ရှိသူတွေတိုက်တွန်းနေပါတယ်။ဂျပန်နိုင်ငံမှာလည်းပိုကူးစက်မှုမြင့်တက်နေတာကြောင့်ဂျပန်ဧကရာဇ်နာရိုဟီတိုနဲ့တော်ဝင်မိသားစုကနေစဉ်လုံနေကြအနန္တော်လေးသားဆောင်ကနေတိတိကျနှုတ်ခွန်းဆက်တာတွေဒီနေ့မလုပ်တော့ပါဘူး။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းပိုကူးစက်မှု4,000ကျော်ထပ်ပြီးတွေ့ရှိခဲ့ပေမဲ့ပိုကူးစက်မှုတွေကပုံမှန်ကျဆင်းလာနေတာဖြစ်ပါတယ်။
ဒီကနေ့ညအတွက်ထိတ်တန့်ရောက်တဲ့တွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာစင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ကျမနင်္ဂလာပါ။
This program has come to you from the Voice of America, Washington.